Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်2021ခုနှစ်ဒီဇင်ဘာလ29ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းတူမီတာ1925-32တို့ကနေဓာတ်ရိုက်နားဆင်နိုင်သလိုရုပ်သံကားပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်။
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇဝန်လိုက်ပါဒီညမှာထွေးခြားတဲ့သတင်းတွေကတော့ခရီးပြည်နယ်မှာလူ35ဦးနဲ့မနေ့မိရှုတပ်ဖြတ်ခံရတဲ့ဖြစ်ရအတွက်တုံ့လုံအားအတင်းရတဲ့အကြောင်း UNICEF ကပြောပါတယ်ဟောင်ကောင်ကဒီမိုကရေစီလိုလာတဲ့အွန်လိုင်းမီဒီယာ Stan News ကိုရာနဲ့ချီတဲ့ဟောင်ကောင်ရဲတပ်ဖွဲ့ကဝင်စီးနှင်းခဲ့ပါတယ်ထိုင်ဝမ်အနေနဲ့လွတ်လပ်ရေးလွတ်လပ်ရေးလှုပ်ရှားမှုတွေလှုပ်လာရင်ပြင်းထန်စွာတုံ့ပြန်သွားမယ်လို့တရုတ်ကသတိပေးလိုက်ပါတယ်ဒီသတင်းနဲ့ပါဝင်တခြားထွေးခြားတဲ့သတင်းတွေကိုတော့ဥတမောင်သားနဲ့အတူတင်ပြပေးပါမှာခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေတဲ့အတူဒီကနေ့ညသောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းတွေထဲမှာတော့အမေရိကန်ကာကွယ်ရေးအသုံးစရိတ်ဥပဒေ NDAA ထဲမှာပါတဲ့မြမအရေးပြဋ္ဌာန်းချက်တွေအတိုင်းအမေရိကန်အစိုးရကနေတွန်းအားပေးပြီးလှုပ်လာမယ်ဆိုရင်အာနာသိန်းစစ်ကောင်စီအပေါ်မှာဘလို့တက်ရောက်မှုရှိနိုင်ပါသလဲ
နိုင်ငံရေးရ NGO ကိုတိမှတ်ပြုမယ်ဆိုတော့ပြုဖို့အတွက်တွန်းအားပေးတဲ့အချက်တွေကမြမအစိုးရကတော့ဒီလိုနဲ့ကရှားဘက်ကိုပို့ပြီးတော့ညှိကိုဖို့ဖြစ်သွားတာပေါ့နော
်မြမရေးသုံးသက်သူဦးရထွန်းရဲ့သုံးသက်ချက်ပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ကရင်ပြည်နယ်၄ကီကောတိုက်ပွဲအတွင်းမှာတော့တိုက်ပွဲတွေကြောင့်ထိုင်းဘက်ကတင်းရှောင်သူမြန်မာပြည်သူက1000ကျော်သွားပါပြီ။ရန်ကုန်နဲ့မန္တလေးမှာတော့ဒီကနေ့ပောက်ကွဲမှုတချို့ရှိခဲ့ပါတယ်။ဘဂဒဒုက္ခရကိုတော့အလုံကျန်းနဲ့ထောင်ဒဏ်ချလိုက်ပါတယ်။ရခိုင်ပြည်နယ်တောင်ကုန်းမှာလည်းအဖမ်းခံထားရတဲ့မွတ်စလင်30ကျော်ထောင်ဒဏ်ချမှတ်ခံရပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ဦးတမောင်သန်းတို့ပြောပြပေးကြပါလိမ့်မယ်ရှင်။
ကရပြည်နယ်ဖရူးဆိုးမြို့နယ်အတွင်းကလေးငယ်လေးဦးနဲ့စစ်သက်ချဲရွန်းအဖွဲ့ကဝန်ထမ်း2ဦးအပါအဝင်လူ35ဦးနဲ့မနေ့ဒီဇင်ဘာလ24ရက်နေ့ကမိရှို့တပ်ဖြတ်ခံရတဲ့ဖြစ်ရအတွက်တုတ်လုံအံ့အားတင်ရပြီးစစ်မကောင်းဖြစ်ရတဲ့အကြောင်း UNICEF ကုလသမဂ္ဂကလေးတငယ်ရမုံငွေအဖွဲ့ကဒီနေ့ဒီခါမှာမနေ့ဒီဇင်ဘာလ28ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ယုံကြည်ရတဲ့သတင်းတွေအရအဲ့ဒီတေဆုံးသွားသူ35ယောက်ထဲမှာအသက်18နှစ်အရွယ်အမျိုးသားလူငယ်တဦးဆယ်ကျော်သက်အရွယ်အမျိုးသမီးငယ်တဦးနဲ့အသက်5နှစ်နဲ့6နှစ်အကြာကြားမှကိုယ်ကိုယ်ပြပြမသိရသေးတဲ့ကလေးငယ်တဦးတို့လည်းပါဝင်တယ်လို့ UNICEF ကြေညာချက်မှာဖော်ပြပါတယ်။အနီးအနားမှာရှိတဲ့ဒေသတစ်ခုကိုစာနာမှုဆိုင်ရာအကူအညီပေးပြီးလွယ်ကော်ရုံးကိုပြန်လာတဲ့သူတို့အဖွဲ့ကဝန်ထမ်း2ဦးလည်းတေဆုံးသွားတဲ့ထဲပါသွားတယ်ဆိုတာကို Save the Children အဖွဲ့ကမနေ့ဒီဇင်ဘာလ28ရက်နေ့မှာပဲကြေညာချက်ထုတ်အတည်ပြုထားပြီးဖြစ်ပါတယ်။အရသာကလေးငယ်တွေနဲ့စာနာမှုဆိုင်ရာအကူအညီပေးနေတဲ့ဝန်ထမ်းတွေကိုအခုလိုတက်ခိုက်တပ်ဖြတ်လိုက်တဲ့အပေါ် UNICEF အနေနဲ့ပြင်းထန်စွာရှုတ်ချကြောင်း UNICEF ရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူး Deborah Comini ကပြောပါတယ်လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေအရရောမြန်မာနိုင်ငံကပါဝင်လက်မှတ်ထိုးထားတဲ့ကလေးသင်ငယ်များအကာအကွယ်ပေးဆိုင်ရာပြည်ညင်စာချုပ်တို့အရရောပဋိပက္ခဖြစ်နေတဲ့ကာလတွေအတွင်းအရသားတွေအထူးသဖြင့်ကလေးငယ်တွေနဲ့စာနာမှုဆိုင်ရာအကူအညီပေးသူတွေကိုဦးစားပေးအကာအကွယ်ပေးရမှာဖြစ်ကြောင်း UNICEF ရဲ့ကြေညာချက်မှာဖော်ပြပါတယ်။စေမချမ်းမြေပွဲရာဖြစ်ရကိုအမြန်ဆုံးစုံစမ်းစစ်ဆေးပြီးတာဝန်ရှိသူတွေကိုအပြည့်ပေးအရေးယူပေးဖို့ UNICEF ကတောင်းဆိုပါကြောင်းနဲ့ Save the Children အဖွဲ့ကတည်သွားတဲ့သူတွေနဲ့သူတို့ရဲ့မိသားစုတွေဝင်တွေအတွက်ဝမ်းနည်းရပါကြောင်းလဲ UNICEF အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ဟောင်ကောင်ကဒီမိုကရေစီလိုလားတဲ့ online media Stan News ကိုယာချီတဲ့ဟောင်ကောင်မျိုးသားလူကြုံရေးတပ်ဖွဲ့ကပုဒ်ဒုနေမှာဝင်ရောက်စီးနှင်းခဲ့ပါတယ်အကြီးအကဲဝန်ထမ်းတွေအပါအဝင်လူ6ယောက်ကိုစုပူလှုပ်ဆောင်အောင်ပူပေါင်းချံစီထုတ်ဝေမှုနဲ့ဖမ်းဆီးလိုက်ပါတယ် Stan News ရဲ့ရုံးကအထောက်အထားတွေကိုသိမ်းယူဖို့အတွက် plastic ပုံးတွေရုံးပေါ်သယ်သွားခဲ့တာကို writer သတင်းဌာနကရရှိခဲ့တဲ့ဗီဒီယိုမှာတွေ့ရပါတယ်ခွန်တောင်းအလုံသမားလူရန်စားရက်ကွက်မှာရှိတဲ့ Stan News ရုံးကိုပိတ်ဆို့ထားပြီးရက်တက်ဖွဲ့ Vanguard လေးကြီးရထားတာကိုလည်းတွေ့ကြရပါတယ်ရတဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့အသက်34နှစ်ကနေ83နှစ်အထိအမျိုးသား3ယောက်နဲ့အမျိုးသမီး3ယောက်ကိုဖမ်းဆီးခဲ့ပြီးသူတို့ရဲ့နေအိမ်တွေကိုရှာဖွေနေတယ်လို့ပြောထားပါတယ်။ Stan News ကိုစစ်နောက်ဝန်ထမ်းအဖွဲ့အစည်းဖြစ်2014ခုနှစ်ကတည်ထောင်ခဲ့တာပါ။ဒီကနေ့အချိန်မှာအထင်ရှားဆုံးဒီမိုကရေစီရေးအွန်လိုင်းစာဆောင်ဖြစ်ကြရှိနေခဲ့တဲ့မီဒီယာလည်းဖြစ်ပါတယ်။ဖမ်းဆီးလိုက်တဲ့6ယောက်ကတော့ဒီမိုကရက်တမမာဂရက်နိုင်ပေါ့ပလဆိုတော့ဒက်ရစ်ဟိုရခိုင်အက်ဒီတာချုပ်ချွန်ပူကူးနဲ့ယာယီအက်ဒီတာချုပ်ပက်ထရစ်လမ်နဲ့ရခိုင်ဘုတ်ဖွဲ့ဝင်တွေဖြစ်ကြတဲ့ချောင်းတက်ချီနဲ့ခရစ်စတင်းဖိုင်တို့ဖြစ်ကြပါဗျ။
ထိုင်ဝမ်ဘက်ကလွတ်လပ်ရေးကိုဥတည်တဲ့လှုပ်ရက်တွေလှုပ်လာမယ်ဆိုရင် တရုတ်နိုင်ငံအနေနဲ့ပြင်ထန်တဲ့တုံ့ပြန်မှုတွေလှုပ်ဆောင်သွားမယ်လို့တရုတ်ရာရှိတွေကဒီကနေ့ပေကျင်းမြို့မှာပြောကြားလိုက်ပါတယ်။ဒါ့အပြင်ထိုင်ဝမ်ဘက်ကရန်စားတဲ့လှုပ်ရက်တွေနဲ့ဒီကိစ္စမှာပြည်ပရဲ့ဝင်ရောက်ဆွတ်ဖက်မှုတွေဟာလည်းရှင်းနေအတွင်းမှာပိုတိုးလာနိုင်တယ်လို့ပြောပါတယ်။ဒီမိုကရေစီနီလာရရွေးကောက်တင်မြှောက်ထားတဲ့အစိုးရအုပ်ချုပ်နေတဲ့ထိုင်ဝမ်ကျွန်းဟာတရုတ်ပြည်မှာကြီးရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်လို့တရုတ်ဘက်ကပြောဆိုနေသလိုတရုတ်ရဲ့အချုပ်အခြာပိုင်ဆိုင်မှုကိုပြသတဲ့အနေနဲ့လွန်ခဲ့တဲ့နှစ်နှစ်အတွင်းစီးရင်းနဲ့တန်တမာရေးနီလာနေရဖိအားပေးမှုတွေအရှင်းမြင့်လှုပ်ဆောင်လာနေတာကြောင့်ထိုင်ဝမ်ဘက်ကအမြင့်ဒေါသထွက်နေသလိုအမေရိကန်ဘက်ကလည်းစိုးရိမ်မှုတွေကြီးထွားလာနေပါတယ်။ထိုင်ဝမ်ကျွန်းနဲ့ပြန်လည်ပေါင်းစည်းရေးအတွက်တရုတ်နိုင်ငံအနေနဲ့ငြင်းချမ်းတဲ့နည်းနဲ့အတက်နိုင်ဆုံးစ조사ဆောင်ရွက်နေပေမဲ့ထိုင်ဝမ်ဘက်ကတရုတ်ရဲ့တိခဏနိုင်စွမ်းရှိတဲ့ပမာဏကိုကျော်လွန်လှုပ်ဆောင်လာမယ်ဆိုရင်တော့လှုပ်ဆရာရှိတာလှုပ်သွားရမယ်လို့ထိုင်ဝမ်ရေးရာဆိုင်ရာပြောရေးဆိုခွင့်ရှိသူမာရှောင်ကွမ်းကတရင်းသာရှင်လင်းပွဲတွင်ပြောကြားခဲ့ပါတယ်။ထိုင်ဝမ်အရေးနဲ့ပတ်သက်လို့နိုင်ငံတကာမှာအရေးအပါဆုံးထောက်ခံအားပေးနေသူလည်းဖြစ်တစ်ဖက်တန်တမာဆက်ဆံရေးတရားဝင်တိဆောက်မထားပေမဲ့စစ်လက်နက်ပစ္စည်းတွေအများဆုံးတင်ပို့ရောင်းချနေတဲ့နိုင်ငံလည်းဖြစ်တဲ့အမေရိကန်နဲ့တရုတ်အကြားဆက်ဆံရေးမပြည့်မဲ့လည်းဖြစ်နေတဲ့အဓိကအကြောင်းအရာတွေလည်းထိုင်ဝမ်ကိစ္စလည်းပါဝင်ပါတယ်။ထိုင်ဝမ်အရေးဟာတရုတ်နဲ့အမေရိကန်အကြားဆက်ဆံရေးမှာအရေးပါတဲ့အကြောင်းအရာတစ်ခုဖြစ်တယ်ဆိုတာကိုတရုတ်ထုတ်ဖက်ကလည်းပြောဆိုထားပါတယ်ခင်ဗျာ။
တိဘက်ခမ်ဒရဂိုဒေသကပြည်သူတွေနဲ့သွေးစည်းညီညွတ်ရေးအထိမ်းအမှတ်ဖြင့်အိန္ဒိယနိုင်ငံပြောက်ပိုင်းဒရမ်စလာမြို့မှာအင်္ဂါနေ့ကဖျောင်းလိုက်ထုံးချစ်ချီတပ်ပွဲတွေကိုကျင်းပခဲ့ကြပါတယ်။ကျောင်းတွေဘာသာရေးအဆောက်အအုံတွေနဲ့မကြသေးမီက69ပြည်အမြင့်ဗုဒ္ဓရုပ်ပွားတော်စုဖြတ်စည်းခဲ့တာတွေကိုဆန္ဒပြသူတွေကရှုတ်ချခဲ့ကြပါတယ်။တရုတ်နဲ့သူ့ရဲ့မူဝါဒတွေကိုဆန့်ကျင်တဲ့ကြွေးကြော်သံတွေစိုက်ပုတ်တွေကိုကန့်ဆောင်ထားပြီးမြို့နယ်မှာဆန္ဒပြသူတွေကအခုလိုဆန္ဒပြခဲ့ကြတာပါ။တိဘက်ဗုဒ္ဓဘာသာနဲ့ယဉ်ကျေးမှုကိုဖျက်ဆီးပြီးသူတို့နီးတွေတွားမှုအောင်တရုတ်ကကြိုးစားတာဖြစ်တယ်လို့တိဘက်အရေးတက်ချွတ်လှုပ်ရှားသူတန်စင်းဆွန်ဂျူးကပြောပါတယ်တရုတ်ကတော့တိဘက်ကိုငြင်းငြင်းချမ်းချမ်းနဲ့1950ခုနှစ်မှာလွတ်မြောက်အောင်သူ့ရဲ့ပြည်သူလွတ်မြောက်ရေးတပ်မတော်ကလှုပ်ပေးခဲ့တယ်လို့ပြောဆိုပြီးအဲ့ဒီကလေးကတင်းတင်းကြပ်ကြပ်အုပ်ချုပ်ခဲ့တာပါအခုလိုအုပ်ချုပ်ခဲ့တာကြောင့်တချိန်ကဆင်းရဲခင်းနှောက်ကြခဲ့တဲ့တိဘက်ကိုဖွံ့ဖြိုးတိုးတက်စေခဲ့တယ်လို့တရုတ်ကတော့ပြောပါတယ်
ကျန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေဗုဒ္ဓဦးနေ့ညပိုင်းတင်တွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျအမေရိကန်နဲ့ရုရှားနိုင်ငံတို့ဇန်နဝါရီလအတွင်းတွေ့ဆုံဖို့ရှိပြီးနျူကလ িয়ার အရေးနဲ့ရုရှားနျူကလ িয়ার နယ်စပ်မှာဖြစ်နေရုရှားယူကရိန်းနယ်စပ်မှာဖြစ်နေတဲ့တင်းမာမှုကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။နိုင်ငံတွေ့ဆုံမှုကိုဇန်နဝါရီလ10ရက်နေ့မှာပြုလုပ်ပြီးအဲဒီနောက်မှာ NATO ရုရှားတွေ့ဆုံမှုကိုဇန်နဝါရီလ12ရက်နေ့မှာပြုလုပ်သွားမယ်လို့အင်ဂျူရောအမျိုးသားအကြံပေးကောင်စီရဲ့ပြောခွင့်ရကသတင်းတောက်တွေကိုပြောပါတယ်။အဲ့ဒီစီဝေဘွဲနှစ်ခုအပြင်ရုရှားအမေရိကန်ပြည်ထောင်စုနဲ့ယူကရိန်းလည်းအဖွဲ့ဝင်အဖြစ်ပါဝင်တဲ့ OSCE ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့တို့လည်းဇန်နဝါရီလ13ရက်နေ့မှာတိကျဆွေးနွေးပွဲပြုလုပ်သွားမယ်လို့ဆိုပါတယ်။ဇပွဲဝိုင်းမှာတွေ့ဆုံဆွေးနွေးကြတဲ့အခါရုရှားဘက်ကသူတို့ရဲ့ဆွေးနွေးမှုတွေကိုတင်ပြဝင်ရှိမှာဖြစ်တယ်လို့ကျွန်တော်တို့ဘက်ကလည်းရုရှားရဲ့လုံရှားမှုတွေနဲ့ဆိုင်တဲ့ဆွေးရမှုတွေကိုတင်ပြသွားမှာဖြစ်ပါတယ်တိုးတက်မှုရှိလာအောင်လှုပ်ဆောင်နိုင်မယ့်ကဏ္ဍတွေရှိသလိုသဘောမတူတာတွေလည်းရှိနိုင်ပါတယ်အဲ့ဒါဟာကတန်တမာရေးပါပဲလို့အင်ဂျူရောအမျိုးသားအကြံပေးကောင်စီရဲ့ပြောခွင့်ရကပြောပါတယ်ယူကရိန်းနယ်စပ်မှာရုရှားဘက်ကတိုက်ရိုက်တွေတိုးမြင့်ချထားတဲ့အပေါ်အနောက်နိုင်ငံတွေဘက်ကအစိုးရတွေကဆွေးရမှုတွေဖြစ်ပေါ်နေပြီးရုရှားကယူကရိန်းကိုဝင်ရင်သိမ့်ပိုက်မလားဆိုပြီးတော့ဆွေးရနေကြတာပါရုရှားသမ္မတဗလာဒီမီပူတင်ကတော့ယူကရိန်းကိုကျူးကျော်သိမ်းပိုက်ဖို့အစီအစဉ်မရှိကြောင်းဒါပေမဲ့သူ့နိုင်ငံနဲ့စအနီးမှာ NATO ကအင်အားတိုးချဲ့မှုတွေမလုပ်ဆောင်ပါဘူးဆိုတဲ့အာမခံချက်ပေးဖို့လိုအပ်ကြောင်းတောင်းဆိုထားပါတယ်ယူကရိန်းနိုင်ငံရဲ့ဝန်ကြီးဒူမီထရိုကူလေးပါကတော့ဆွေးနွေးမှုတွေကိုထောက်ခံကြိုဆိုကြောင်းနဲ့သူ့နိုင်ငံပါဝင်ဖို့ဆန္ဒရှိကြောင်း Twitter လူမှုကွန်ရက်ကတစ်ဆင့်ပြောကြားခဲ့ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမှာပိုတူးနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအသစ်တွေ့ရှိတာ9195ဦးရှိခဲ့တာကြောင့်လွန်ခဲ့တဲ့ရက်ပေါင်း80အတွင်းမှာတနေ့တည်းတွေ့ရှိမှုအမြင့်ဆုံးရက်တွေကတရက်ဖြစ်သွားခဲ့ပါတယ်။လွန်ခဲ့တဲ့24နာရီအတွင်း300နှစ်ယောက်သေဆုံးခဲ့တာမို့စုစုပေါင်းသေဆုံးမှုကလည်း 48,590 နှစ်ယောက်ဖြစ်သွားခဲ့ပါပြီ။ Omicron မျိုးကွဲဗိုင်းရပ်စ်ကလည်းပြန့်နှံ့လာတာကြောင့်အိမ်ပြင်ထွက်တာနဲ့နှာခေါင်းစီးတက်ဖို့တမလူဦးရေထက်ပိုပြီးနှစ်သက်ကူးလူမစုဖို့အများပြည်သူတောင်းလာရေးစနစ်မှာအစားအသောက်မစားတော့ကြဖို့အစားရှိတာတွေအပါအဝင်ကန့်သတ်ချက်အသစ်တွေကိုအိန္ဒိယအစိုးရကထုတ်ပြန်လိုက်ပါတယ်။ New Delhi မြို့မှာလည်းညမထွက်ရအမိန့်ထုတ်လိုက်ပြီးယထာစားတော့ဆိုင်တွင်နဲ့ဘားတွေမှာလူလက်ခံတာရဲ့တဝက်ကိုပဲလက်ခံမှုတတ်မှတ်လိုက်ပါတယ်။ရုပ်ရှင်ကိုစပါနဲ့ဂျင်လို့ခေါ်တဲ့အားစားအခန်းတွေကိုလည်းပိတ်လိုက်ပါတယ်။ Omicron မျိုးကွဲပုံ24နာရီအတွင်း238ယောက်ဗုဒ္ဓနေ့က New Delhi မှာတွေ့ကြတာပါ။ရုရှားမှာလည်းလွန်ခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်အတိတွေ့ရှိတာ21,119ယောက်ရှိပြီးသေဆုံးသူ932ယောက်ရှိခဲ့ပါတယ်။
ထိုင်းနိုင်ငံမှာကိုဗစ်မျိုးဗီဇကွဲအိုမီကရွန်ကူးစက်ရောက်ရှိလာပြီးတဲ့နောက်ရောဂါကူးစက်မှုအကျင့်ကျယ်ဖြစ်နိုင်တဲ့အခြေအနေရှိခဲ့တာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများပြားဖြစ်လာမယ့်အရေးကိုပြည်သူတွေအနေနဲ့ကြိုတင်ပြင်ဆင်ထားကြဖို့ထိုင်းကျမကြီးအရာရှိတွေကဒီကနေ့သတိပေးပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံကလတ်စင်ပြည်နယ်အတွင်းဘယ်လ်ဂျီယံနိုင်ငံကပြန်လာသူလင်မယားဟာခရစ်စမတ်မတိုင်ခင်ညကဘားဆိုင်နေဂီတဖျော်ဖြေပွဲတွေနဲ့ဈေးတွေကိုတွားခဲ့တာကြောင့်အိုမီကရွန်မျိုးကွဲဗီဇCOVID-19 ရောဂါပိုးကူးစက်မှုတွေအများအပြားဖြစ်ပေါ်ခဲ့တဲ့နောက်ပိုင်းမှာထိုင်းနိုင်ငံမှာနေသိကူးပွဲအစီအစဉ်တချို့ကိုဖျက်သိမ်းခဲ့ရပြီးဖြစ်ပါတယ်။အဲ့ဒီရောဂါပိုးရှိနေတဲ့လင်မယားသွားခဲ့တဲ့ဗားဆိုင်တစ်ခုကလေဝင်လေထွက်စနစ်ကောင်းမွန်ခြင်းမရှိတဲ့အတွက်ယာနဲ့ချီတဲ့လူတွေကိုရောဂါပိုးကူးစက်ပြီးတခြားပြည်နယ်၁၁ခုကိုပါပြန့်နှံ့သွားကြောင်းထိုင်းကျန်းမာရေးဌာနအကြီးအကဲအရာရှိတဦးဖြစ်သူ OPASကန်ကာဝင်ပေါင်းကပြောပါတယ်နိုင်ငံခြားကပြန်လာတဲ့သူတွေနဲ့ထိတွေ့ပြီးယောဂပုတ်ကူးစက်ခဲ့သူ215ယောက်အပါအဝင်ခုချိန်ထိထိုင်းနိုင်ငံမှာကူးစက်များနဲ့ Omicron COVID မျိုးဗီဇကွဲကူးစက်နေသူ904ဦးရှိနေပြီလို့သူကပြောပါတယ် COVID-19 ကူးစက်မှုအများဆုံးဖြစ်ခဲ့တဲ့ဩဂုတ်လအတွင်းတနေ့တည်းမှာကူးစက်သူ1000လောက်အထိရှိခဲ့ရာကပြီးခဲ့တဲ့သတင်းပတ်ထဲမှာတော့2500အထိရှော့ကျသွားခဲ့ပါတယ်ဒါပေမဲ့ကာကွယ်ဆေးထိုးတာယောဂပုတ်စမ်းသပ်စစ်ဆေးတာတောင်းနဲ့တယောက်လိုအပ်တဲ့အကွာအဝေးမှာထားပြီးနေထိုင်တဲ့စားတဲ့အစီအစဉ်တွေအလင်းများဆောင်ရွက်ခြင်းမရှိရင်တော့လာမယ့်မလလောက်မှာကူးစက်သူတွေ3000လောက်တိဖြစ်လာမယ်လို့ပြောပါရခင်ဗျာ
Omicron မျိုးကွဲဟာကမ္ဘာအနှံ့ပိုပြီးပြန့်နှံ့လာနေပြီးတချို့နေရာတွေမှာပုံမှန်တင်းကျပ်တဲ့ကန့်သတ်ချက်တွေကိုပြတ်ထန်းလိုက်ကြပါတယ် American နိုင်ငံမှာ COVID ပြန့်နှံ့နေရမှာ Christmas နေ့အထိ 58.6 ရာခိုင်နှုန်းဟာ Omicron ကြောင့်ဖြစ်တယ်လို့ American ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောပါတယ်Christmas အရဲ့အတွက်မှာပိုပြီးပြန့်နှံ့လာတဲ့အတွက်နေရာအနှံ့မှာ COVID ပိုစစ်ဆေးသူတွေတက်စီနေကြပါတယ်။ပြင်သစ်နိုင်ငံမှာတော့ပုံမှန်တင်းကျပ်တဲ့ပြဋ္ဌာန်းချက်တွေကိုတနင်္လာနေ့ကကြေညာခဲ့ပါတယ်။အစင်လာရကျင်းပတဲ့နှစ်တကူပွဲတော်တွေကိုလည်းအစိုးရကဖြတ်သိမ်းလိုက်ပါတယ်။အဆောက်အုံတွေမှာလူ1000အထိပဲစုရုံးခွင့်ပေးပြီးအဆောက်အုံပြင်မှာလူ9000အထိပဲစုရုံးရမှာပ
ဒီဇင်ဘာလ29ရက်ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်နဲ့ဥတမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးကြပါမယ်အမေရိကန်ကာကွယ်ရေးအသုံးစရိတ်ဥပဒေ NDAA ထဲမှာပါတဲ့မြမအရေးပြဋ္ဌာန်းချက်တွေအတိုင်းအမေရိကန်အစိုးရကနေတွန်းအားပေးလှုပ်လာမယ်ဆိုရင်အာနာသိန်းစစ်ကောင်စီဟာတရုတ်နဲ့ရုရှားဘက်ကိုပို့ပြီးတော့ကတ်သွားမယ်လို့မြမအရေးလေ့လာသူနှစ်ဦးကရှုမြင်ပါတယ်ဆီယနာသိမ်းမှုဆန့်ကျင်တဲ့လှုပ်ရှားမှုအပေါ်ဘလောက်အထောက်အကူဖြစ်စေမှလဲဆိုတဲ့အပေါ်မှာတော့အမြင်နှစ်ခုကထပ်တူမကြပါဘူးဆက်သွယ်မေးမြန်းထားတဲ့ကိုကျော်ကျော်သိန်းပြောပြပေးပါရှင
်အမေရိကန်တက်လွတ်တော် Republican လူနည်းစုခေါင်းဆောင်အထက်လွတ်တော်အမတ် Mitch McConnell ရဲ့တွန်းအားပေးလို့ဆောင်မှုနဲ့ NDAA ဥပဒေထဲမှာမြမအရေးပြဋ္ဌာန်းချက်တွေဖြည့်ဆွက်ထည့်သွင်းထားပြီးဒီဇင်ဘာလ29ရက်နေ့မှာသမ္မတဂျိုးဘိုင်ဒန်ကဥပဒေအဖြစ်လက်မှတ်ရေးထိုးအတည်ပြုခဲ့ပြီးဖြစ်ပါတယ်မြန်မာနိုင်ငံမှာဆီယနာသိမ်းမှုမအောင်မြင်စေဖို့နဲ့ဒီမိုကရေစီပြန်လည်ထူထောင်ရေးကြိုးပမ်းသူတွေကိုအားပေးထောက်ခံဖို့ရည်ရွယ်တဲ့အဲ့ဒီပြဋ္ဌာန်းချက်တွေထဲမှာတရုတ်နဲ့ရုရှားတို့ကိုနာမည်နဲ့တကွထည့်သွင်းဖော်ပြထားပြီးအဲ့ဒီနိုင်ငံအနေနဲ့အာဏာသိမ်းစစ်ကောင်စီကိုအားပေးပံ့ပိုးပြီးတော့ဘယ်လိုအကျိုးစီးပွားတွေရယူနေသလဲဆိုတာသက်ဆိုင်ရာအမေရိကန်အစိုးရတာဝန်ရှိသူတွေကစွတ်တော်ကိုတင်ပြဖို့ဆိုတဲ့အချက်လဲပါဝင်ပါတယ် NDAA မှာပါတဲ့မြန်မာအရေးဖြစ်ဆွဲပြဋ္ဌာန်းချက်တွေဟာပြာဖြစ်စီမယ်လို့မြမအကြီးကြီးလာသူတူဖြစ်တဲ့ဥယဲထွန်းကမြင်ပေမဲ့စစ်ကောင်စီကိုတခြားဘက်ပို့ပြီးတွန်းပို့တယ်လို့ဖြစ်သွားနိုင်တယ်လို့သုံးသပ်ပါတယ
်ဒီနိုင်ငံရေးNGO ကိုအတိမတ်ပြုမယ်ဆိုတော့ပြုဖို့အတွက်တွန်းအားပေးတဲ့အချက်တွေကမြမအစိုးရကတော့ဒီတရုတ်နဲ့ကရှားဘက်ကိုပို့ပြီးတော့ညှိကိုဖို့ဖြစ်သွားတာပေါ့နော်ဖြစ်သွားပြီးတော့ဒီမြမစစ်ကောင်စီအနေနဲ့ဆိုရင်လည်းဒါကဒီ NUG တို့ CRPH တို့နဲ့ဆွေးနွေးပြီးတော့ပြဿနာတွေဖြေရှင်းဖို့ဆိုတဲ့ဟာကိုတွန်းအားတစ်ခုဖြစ်စေမယ်လို့ကျွန်တော်တော့ယူဆတယ်။ဒီပြဿနာမဖြေရှင်းနိုင်လို့ရှိရင်ဒီနောက်မှာရွေးကောက်ပွဲဖြစ်ပြီးတော့ပေါ်လာမဲ့အစိုးရ အထီးပါဒီဥပဒေရဲ့တည်ရောက်မှုကြောင့်အမေရိကန်ကတော့ဆက်ပြီးတော့ဒီဖိအားတွေပေးနေလို့လို့မြင်ပါတယ်ဗ
ျမြန်မာအကြီးလေးလာသူနောက်တူဖြစ်တဲ့ဒေါက်တာခင်စောဝင်းကလည်းစစ်ကောင်စီဘက်ကတုံ့ပြန်လာနိုင်ခြေပေါ်မှာဥယျာဉ်ထွန်းနဲ့အမြင်တူပါတယ
်စစ်ကောင်စီဘက်ကတော့ဒါတော့လုံးဝရှင်းမှာမဟုတ်ဘူးလေသူတို့အားကိုးရတဲ့နိုင်ငံကြီးကြီးရှိနေတာကိုအဲ့ဒါလည်းပဲသူစက္ကန့်ပတ်မဲ့ဆွဲသွားမျိုးပေါ့လေစစ်ဘက်ကရှော့မှာမဟုတ်ဘူးအဲ့တော့အမေရိကန်ကလည်းသူကပို့ပြီးတော့ဆက်ကျင်လာပါပဲဘယ်လိုစံနိုင်လို့ကကြည့်နေတာအဲ့တော့သူ့အနေနဲ့ကတော့ဒီစားလုံးဝတော့လက်ခံမှာမဟုတ်ဘူ
းဒီဥပဒေပါပြဋ္ဌာန်းချက်တွေကိုသက်ဆိုင်ရာအမေရိကန်အစိုးရဌာနတွေကတကယ်တမ်းအကောင့်အထည်ဖို့လှုပ်ဆောင်မဲဆိုရင်ဆက်ရနာသိမှုကိုစန့်ကျင်ပြီးဒီမိုကရေစီပြန်လည်ထူထောင်ရေးကြိုးစားနေတဲ့အင်အားစုတွေအတွက်အထောက်အကူဖြစ်စေမယ်လို့ဦးရဲထွန်းကမြင်ပါတယ
်ဘာကြောင့်လဲဆိုတော့ NUG ကိုအခုတည်းကတော့ဒီတရားဝင်အစိုးရအနေနဲ့အတိမတ်ပြတဲ့နိုင်ငံတနိုင်ငံမှမရှိသေးဘူးပေါ့နော်အခုဟာကတော့ဒီအဓိကဒီမိုကရေစီလိုလားတဲ့အင်အားကြီးအမေရိကန်ကိုအမေရိကန်အစိုးရကိုသူ့လွတ်တော်ကဖိအားပေးမှုဟိုတရားဝင်ဖက်ပေါ်လာတယ်လို့ပြောလို့ရတာပေါ့လေ
ဒေါက်တာခင်စောဝင်းကတော့အမေရိကန်ကာဝေးအသုံးစိတ်ဥပဒေထဲမှာကိုအခုလိုမြမဒီမိုကရေစီရေးထောက်ခံအားပေးတဲ့တာထမ်းချက်တွေထည့်သွင်းထားတာကိုကြိုးဆိုပေမဲ့တကယ်တမ်းဘာဖြစ်လာမလဲဆိုတာကိုတော့စောင့်ကြည့်သွားမယ်လို့ပြောပါတယ်
။ဒါပေမဲ့ပြုစာအဆုံးဖြတ်ပေးမယ်ဟာမျိုးတော့မဟုတ်ဘူး။အင်းတော့ဒေါက်တာဆုဒေါက်တာဆုကိုရှမ်းတင်ပြီးတော့အမလေးအမေရိကန်လုတ်ပါအောင် UN ကလုတ်ပါအောင်လေးပြီးတဲ့ဟာမရှိတော့ဘူး။အဲ့ဒါလေးတော့သိထားပါနော်။ဆိုတော့ဒီလိုဘိုင်ဒန်ကလက်မထိုးလို့ကူညီမယ်ဆိုလို့ရှိရင်ကျွန်တော်ပြောဆိုတယ်စောင့်လို့ကြည့်နေမယ်။ဘာဖြစ်လာမလဲအမေရိကန်ဘာလုပ်မလဲ။အဲ့ဒါစောင့်ကြည့်နေမှာပဲ။
NDA ဥပဒေပေါ်မြန်မာအရေးပြဋ္ဌာန်းချက်တွေအရအမေရိကန်နိုင်ငံသားရေးဗန္ဒာရေးကောက်ွယ်ရေးထောက်လန်းရေးစတဲ့ဌာနတွေကတာဝန်ရှိသူတွေဟာမြန်မာအရေးနဲ့ပတ်သက်ပြီးအမေရိကန်စိုးရရဲ့လှုပ်ဆောင်ချက်တွေကိုကွန်ဂရက်လွှတ်တော်မှာအစီရင်ခံတင်ပြကြရမှာဖြစ်ပါတယ်။ဒီဥပဒေပြဋ္ဌာန်းတဲ့နေ့ကနေရက်ပေါင်း60အတွင်းတင်ပြရမယ်လို့ဥပဒေထဲမှာပါရှိတဲ့အတွက်၈နှစ်ဖေဖော်ဝါရီလကုန်ပိုင်းလောက်မှာပထမဆုံးအကြိမ်အစီရင်ခံတင်ပြရမှာပါ။အထူးအဖြစ်ဆိုရင်မြန်မာနိုင်ငံရဲ့လူသားပေးဒုက္ခဆိုင်ရာကိစ္စရပ်တွေကိုဖြေရှင်းဖို့ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုတရားဝင်အတိအမှတ်ပြုဖို့စစ်ကောင်စီအပေါ်တန်ခတ်အရေးယူဖို့နိုင်ငံရေးအကျဉ်းသားတွေပြန်လွတ်လာဖို့စာတာတွေအပေါ်အမေရိကန်အစိုးရကဘာတွေတွန်းအားပေးလှုံ့ဆော်ထားတဲ့ဆိုတာသက်ဆိုင်ရာဌာနတွေအနေနဲ့အစီရင်ခံတင်ပြကြရမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ကာကွယ်ရေးအသုံးစရိတ်ဥပဒေ NDAA ထဲမှာပါတဲ့မြန်မာအရေးပြဋ္ဌာန်းချက်တွေပေါ်သုံးသက်ချက်တွေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့ကိုကျကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ 6K ကတိုက်ပွဲတွေကြောင့်ထိုင်းဘက်ကိုတိမ်းချောင်နေရတဲ့မြန်မာပြည်သူတွေရဲ့နောက်ဆုံးအခြေအနေတင်ဆက်ပေးကြပါမယ်။ကရင်ပြည်နယ်အတွင်းမှာ KNU ထိန်းချုပ်ထားတဲ့နေရာမြဝတီခရိုင် 6K ကမြို့တင်မှာစစ်ကောင်စီတပ်နဲ့ကရင်အမျိုးသားလူမျိုးရေးတပ်ကရင်အမျိုးသားကာကွယ်ရေးတပ် NUG ရဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့ပူးပေါင်းတပ်ဖွဲ့တွေဟာတရင်နှစ်ပတ်ကြာတဲ့အထိနှစ်ဖက်တိုက်ပွဲတွေဖြစ်ပြီးတော့စစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်တာကြောင့်ထိုင်းဘက်ကိုထွက်ပြေးတိမ်းရှောင်သွားရတဲ့ဒုက္ခတွေကတက်တောင်းကျော်ရှိသွားပြီးဖြစ်ပါတယ်။တရင်ပြေဆုံးကိုတော့ VOA မြန်မာပိုင်းတရင်တော်မအေးမာကတရင်ပြေပို့ထားပါတယ်
။ကရင်ပြည်နယ်မြဝတီခရိုင် KNU တပ်မ6ထိန်းချုပ်ရနယ်မြေထဲမှာစစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေရဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုကို၄ရက်ဆက်တိုက်လုပ်ခဲ့ပြီးတဲ့နောက်ထိုင်းဘက်ကိုထွက်ပြေးတိမ်းရှောင်လာသူလူဦးရေတထောင်ကျော်သွားပြီဆိုပြီးစစ်ဘေးကြောင့်ဒုက္ခသည်တွေကိုအကူအညီပေးနေသူတို့ကပြောပြပါတယ်
။ဟုတ်ကဲ့ဒုက္ခသည်တွေကလက်ရှိအခြေအနေမှာဟိုဘက်ကန်းကဒီချိုးစစ်တွေကဆက်ကဆက်ချိုးစစ်တွေတော့မတူညီဖြစ်တဲ့ဒီထိုင်းနဲ့အချင်းကိုမင်းများနေတဲ့ကစတဲ့ကူးကြောင်းနေတယ်မဟုတ်လား။အများကြီးလည်းကူးရဲအခုမနေ့အစိုးရဖြတ်ကူးတယ်။ဒါပြီးထိုင်းတဲ့ဆင်းမှလည်းဒီအဲ့မှာတောင်းကြပါရဲ့
။ကရင်ပြည်နယ်အတွင်းမှာလည်းကိုယ့်ရင်ဆုံးခွာပြီးထွက်ပြေးနေရတဲ့စစ်ဘေးရှောင်ဒုက္ခတွေတောင်းကနန်းနဲ့ရှိနေကြောင်း KNU ကရင်မျိုးသားအစည်းအရုံးကလည်းပြောပါရယ်။လက်ရှိမှာတော့တောင်ရင်းမြစ်တစ်လျှောက်နေရာတွေမှာစစ်ဘေးရှောင်တွေကအစုအဝေးနဲ့နေထိုင်နေရဆဲဖြစ်ပြီးစခန်း10ခုထက်မနည်းရှိတယ်လို့လည်းဆိုပါရယ်။ဒီဒုက္ခတွေကလည်းတောက်ရင်နဲ့အစားအသောက်များလိုအပ်နေတာကြောင့်ထိုင်းဘက်ကလူမှုရေးအသင်းအဖွဲ့ကြီးရှေ့တောင်လူသမားတွေကတောက်ရင်နဲ့အစားအသောက်များပေးပို့လှူဒန်းနေကြပါတယ်။တချို့စခန်းတွေကစစ်ဘေးကြောင့်ဒုက္ခတွေကတော့နှစ်ဖက်တိုက်ပွဲတွေကြောင့်မြန်မာဘက်မှလုံခြုံမှုမရှိတော့ဘူးဆိုပြီးထိုင်းဘက်ကိုတိမ်းရှောင်လာဖို့စီစဉ်နေကြတာတွေလည်းရှိတယ်လို့လည်းဆိုပါတယ်
။အခုထပ်ပြီးတော့လေရှေ့ဖို့အတွက်ကိုအခုကျတော့သတော်ကဒီနေ့ကနေဆက်ဖို့ကြဲကျွန်တော်ကြံပြလိုက်ကြတော့အဲခဏဆောင်လို့ဆိုသူတို့ဟိုပါပေါ့နော်အခုလောလောဆယ်ရှင်းနေနေတယ်ပြည်ပြင်းနေရှိဘူးအရှိတအဒီထိုင်းတဲ့ကောင်ကိုပဲ ผู้เมืองผู้ว่าเมืองส่วนที่นิยมรีบเบาๆนี่เลยบ่อะไรเราจะน้องสักว่ายี่ตู้ส่วนนี้จะมาอะไรเจอเลยเจอเลยที่ประตูเลยประตูจีอะไรนี้ด้วยมาชีวิตสักครั้งนี่จ้ะมาลงยงเอาสักว่าทุกที่ที่เวลาที่ตัวเราชอบในขั้นเรื่องการวิชิตก่อนเนาะที่บุตรสักครั้งการวิชิตเนี่ยที่เนี่ยชีวิตขั้นเจ้าแค่การนี้มาไม่เอาวิชาบ่เนาะเท่าเช้ามาชีวิตเลยสักว่าที่เส้นบุญเราชีวิตถ้าก็ผู้สูงวิชิตอ่ะเกี่ยวกับสูงวิชิตเนี่ยที่ยังไม่เสร็จตรงเ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဒီကနေ့ကျွန်တော်တို့ရဲ့အထုံးအမှတ်ပြုတဲ့ဒေတာပတ်မှာလည်းဒီရဲ့ပိုင်းတွင်စစ်ကောင်စီတပ်တွေကအင်အားလုံးရင်းနဲ့ဝင်ရောက်လာတဲ့အတွက်ဒေတာခံစီရွာသားတွေဟာထွက်ပြေးတိမ်းရှောင်နေရတယ်ဆိုပြီးကရင်အမျိုးသားအစည်းအရုံးသတင်းနဲ့ပြန်ကြားရေးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်ရှင် လေကေကိုတိုက်ပွဲကြောင့်ထိုင်းဘက်ကိုတင်းရှောင်နေသူတပေါင်းကျော်အထိရှိသွားပြီဖြစ်ပါတယ်ရှင်ဆက်ပြီးတော့ရန်ကုန်နဲ့မန္တလေးဘက်ကလုံခြုံရေးအခြေအနေကိုတင်ပြပေးကြပါမယ်ရန်ကုန်နဲ့မန္တလေးနေရာတချို့မှာတော့ဒီကနေ့ဘုံပေါက်ကွဲမှုဖြစ်စဉ်တွေရှိခဲ့ပါတယ်ဆီယနာသိမ်းမှုစန့်ကျင်ဆန္ဒပြတဲ့သူတွေကိုအကြမ်းဖက်နှိပ်ကွပ်ခံရပြီးတဲ့နောက်လက်နက်ကိုင်ခုခံတာတွေဘုံခွဲတိုက်
ကျွန်တော်ကြောက်ဝိုင်းနောက်ဘက်အိမ်နာနာလေးလို့ပြောတယ်အဓိကတော့မရှိဘူးလေဟိုသူကတတိပေးတဲ့ပုံစံမျိုးပါလေဘင်းဆိုင်ပေါ့တန်ဖိုးပုံစံမျိုးကွဲရတယ်ပြည်သူဆိုရုံနဲ့တွေ့ဘူးဗျဒါမှအကြီးကြီးမှမပြည့်စည်ရမကြောက်လည်းမကြောက်ကျွန်တော်လည်းအဲ့ဒါကြောက်ဝိုင်းဆိုမှာကတွားကြည့်တော့ဘာမှပြည့်စည်ရတယ်မရှိ
လုံးလုံးရေးတင်းကြတာလည်းမရှိဘူးဗျ။ဒါမှမရှိဘူး။မနက်ကကျွန်တော်တို့ပုံမှန်တိုင်းမှာကြောက်ဝိုင်းသွားတော့ဒိုင်းမဲ့လောက်နေကြတာပဲ။ဒါအဆောင်ချောက်ပိုင်းအဆောင်ပိုင်းလည်းမရှိဘူး။ပောက်ကွဲမှုကြောင့်လူအထိခိုက်အပျက်စီးမရှိဘူးလို့ပြောပါတယ်။ဒီကြောက်ဝိုင်းမှာဘုံပောက်ကွဲမှုဖြစ်ပေါ်လာလေချိန်တည်းမနဲ့ရှိသွားပြီလို့လည်းပြောပါတယ်။ဒီကနေ့မနက်အစောပိုင်းကပဲရန်ကုန်အင်းစိန်မြို့န ပါကွဲမှုအတွင်ထိခိုက်ဒဏ်ရာရတဲ့အခြေအနေမတရားသေးဘူးလို့ပြောပါရယ်အာနာသိမ့်ပြတဲ့နောက်ဖွဲ့ခဲ့တဲ့ဒေသအတွင်းလက်နက်ကင်အဖွဲ့နှစ်ဖွဲ့ကတော့အင်းစိန်မြို့နယ်ရွာမယက်စခန်ကိုဒီကနေ့မနေ့ပိုင်းကM79 40mm ဘုံဒီနယ်တိုက်ခတ်တိုက်ခဲ့တယ်လို့ထုတ်ပြန်ထားပါရယ်ဒီကနေ့မနေ့ဆယ်နိုင်ခွဲလောက်မှာလဲရန်ကုန်မြို့နယ်ပန်းစရံလမ်းမရှိမြမစီပွားရေးဘန်တိရှိမှာလဲပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါရယ် ဒီလိုပောက်ကွဲမှုဖြစ်ပြီးမှာစစ်ကောင်စီကလမ်းတွေပိတ်ဆို့လမ်းသွားလမ်းလာတွေကိုစစ်ဆေးနေတယ်လို့လည်းဒေသခံတွေကပြောပြပါရယ်ဒီစင်မှာ28ရက်ညပိုင်းတုန်းကလည်းရန်ကုန်နေရာတချို့မှာပောက်ကွဲမှုတွေဖြစ်ပွားခဲ့ပါရယ်ကြည့်မနိုင်မှာနေထိုင်သူတူကတော့မနေ့ညကပောက်ကွဲအတန်းကြားတဲ့အကြောင်းအခုလိုပြောပါရယ်ညက73လောက်ကတော့အတန်တစ်ခုတော့ကြားလိုက်တယ်ပြပြချရမယ်လို့ကျွန်တော်လည်းဒီစားတော့မသိလိုက် ောက်ကွဲမှုဖြစ်ပွားခဲ့တယ်လို့ဒေတာရင်းသတင်းတွေကဖော်ပြပေမဲ့ VOA ကတိကျအတည်ပြုလို့မရသေးပါဘူး။မြန်မာစစ်ကောင်စီကတော့အခုလိုဘုံခွဲတိုက်ခိုက်မှုတွေဟာ NUG နဲ့ PDF တွေကတိုင်းပြည်မငြိမ်မသက်ဖြစ်အောင်လှုံ့ဆော်နေတယ်လို့ဆိုပြီးဖမ်းဆီးမှုတွေလည်းဆက်တိုက်လုပ်နေတာပါ။စစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြမှုတွေအကြမ်းဖက်နှိကုတ်ခံရပြီးတဲ့နောက်လက်နက်ကင်ခုခံမှုတွေဘုံကွဲတိုက်ခိုက်မှုတွေကတော့ဒီကနေ့အထိလည်းဆက်လက်ရှိနေဆဲဖြစ်ပါတယ
်။ရန်ကုန်နဲ့မန္တလေးဘက်ကလုံခြုံရေးအခြေအနေနန်းလောင်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံထားရသူတွေကိုထောင်ဒဏ်နေဇက်တိုက်ချမှတ်နေတဲ့အကြောင်းသတင်းတင်ပြပေးကြပါမယ်။ရန်ကုန်တိုင်းတရားရုံး၃ခုကနေပြီးတော့တရားစွဲဆိုခံထားရတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ရဲ့ဒုဥက္ကဋ္ဌကိုဝေယံဖြိုးမှုကိုကြောက်တရားမျိုးနဲ့တရားရုံးကနေအလုတ်ကျန်းတဲ့ထောင်ဒဏ်နှစ်နှစ်နဲ့တလဒီကနေ့ချမှတ်လိုက်ပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းအပြည့်အစုံကိုသားညုံပြောပြပေးပါရှင်
။ဗကဒမြောက်ဖွဲ့ချုပ်ရဲ့ဒုတိယဥက္ကဋ္ဌဝေယံဖြိုးမှုကိုကြောက်တရားမျိုးနဲ့တရားရုံးကငင်းစုစီပုံပါနဲ့ရသရာကြီးပုံမှ905ခအတွက်အလုတ်ကျန်းတဲ့ထောင်ဒဏ်နှစ်နှစ်ဒီကနေ့ချမှတ်လိုက်တယ်လို့သူ့ရဲ့ရှင်းနေက VU ကိုပြောပါရတယ်
။ဝေယံဖြိုးမှုက ဒီနေ့ငွေစုစီ၁၉နဲ့အတလားချလိုက်တယ်။ဟိုငါးငါးခါဝင်နေတာနှစ်နှစ်ချလိုက်တယ်။အလုပ်ကြတဲ့အချိန်အောင်ပါမလား။အလုပ်နဲ့တောင်းတယ်နှစ်နှစ်ချလိုက်တယ်။ထုတ်ရခါကြခွဲမပြီးပါဘူးရှင်။နှစ်နှစ်ဘာနှစ်နှစ်နဲ့ကျွန်မကြောက်တယ်။
ကိုဝရင်ဖြူမှုတရားရင်ဆိုင်နေရခြင်းကအချုပ်ကြတဲ့ရက်တွေကိုခံစား권မပေးတာထောင်ထဲမှာလူခွင်ချုပ်ပေါက်ခံရတာတွေဟာတရားမျှတမှုမရှိဘူးလို့ဘဂဒ္ဒမြဖွဲ့ချုပ်ရဲ့ဘိုးလုံးမှုဆောင်သူက VOE ကိုပြောပါတယ
်ဘဂဒ္ဒရဲဘော်တွေအပေါင်းတတိယတော့ကပြည်သူလူထုကိုဖမ်းဆီးနှိပ်စက်တပ်ဖြတ်တာထောင်ချတာတွေဟာအဲမတရားတဲ့လုပ်ရက်တွေဖြစ်တယ်ဒီအတွက်လည်းဒီတနေ့မှာပြည်သူလူထုကနေတရားစီရင်တာကိုဖက်ဆစ်ဆဲကောင်စီအနေနဲ့အလွှဲမှုတွေခံရမယ်ဆိုတာပြောချင်ပါတယ်ဗျာ
အခုဒီကြောက်သားမျိုးနယ်တရားရုံးကအမှုတွေအတွက်ပဲကိုဝီယံဖြိုးမှုကိုအမိန့်ချထားတာပါမယန်းကုန်းနဲ့ကမယုမျိုးနယ်ကတရားရုံးတွေမှာဆွတ်ဆုထားတဲ့ရာဇသက်ကြီးပုပ်ပ905ကာကြီးအမှုတွေအတွက်လည်းသူဆက်ပြီးတော့ရင်ဆိုင်ရအောင်မှာဖြစ်ပါတယ်ဒီဇင်ဘာလ10ရက်နေ့ကအိစိန်ထောင်တွင်အတန်တိတ်တပိတ်မှာပါဝင်ခဲ့တဲ့ကိုဝီယံဖြိုးမှုနဲ့ဘဂဒ္ဒကြောက်သားတွေပါဝင်တခြားနိုင်ငံအကျဉ်းသား89ဦးကိုအကျဉ်းတော်အာဏာပိုင်တွေကနှစ်ပတ်နီးပါးတိုက်ပိတ်ခဲ့ပါတယ်ထောင်အနာပိုင်းကြီးကရိုင်းနှက်နှိမ့်ဆက်တာတွေလုပ်ခဲ့ပြီးတော့တချို့လည်းပြင်းထန်ထန်တရားရရှိခဲ့တယ်လို့ရှိနေတွေက view ကိုပြောပါရယ်။ဆက်နာသိန်းနဲ့ရက်မှာပဲဖမ်းဆီးခံခဲ့ရတဲ့ဘဂဒ္ဒတွဲဘက်အတွင်မှုဟောင်းကိုမင်းသွေးတစ်ကိုတော့မနေ့ပြန်ဒီဇင်ဘာလ30ရက်နေ့မှာမင်းချမှာဖြစ်ပါရယ်။ဘဂဒ္ဒမြအဖွဲ့ချုပ်ဘူမာတာဝန်ယူထားသူတွေဖမ်းဆီးခံရတာ15ဦးရှိထားပြီးတော့နောက်ထပ်4ယောက်ကတော့ဖမ်းဆီးနှိမ့်ဆက်ခံရချိန်မှာတည်ဆုံးခဲ့တယ်လို့ဘဂဒ္ဒမြအဖွဲ့ချုပ်တာဝန်ရှိသူက view ကိုပြောဆိုပါရယ်ခင်ဗျာ။
ပမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ရဲ့ဒုက္ခထကိုဝေရန်ဖြိုးမှုထောင်ဒဏ်2နှစ်နဲ့တလချမှတ်ခဲ့ရတဲ့တွင်ကိုသားညုံပြောပြပေးခဲ့တာဖြစ်ပါလေရှင်ဆက်ပြီးတော့ရခိုင်တောင်ကုန်းဘက်မှာအဖမ်းခံထားရတဲ့မွတ်စလင်တွေကိုထောင်ဒဏ်အသီးသီးချမှတ်တဲ့တွင်ကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်မှာပြီးခဲ့တဲ့တွင်တစ်ပတ်လုံးကဖမ်းဆီးထားတဲ့မွတ်စလင်86ဦးတည်းက33ဦးကိုလာဝကဥပဒေနဲ့တောင်ကုန်းမြို့နယ်တရားရုံးကထောင်ဒဏ်တစ်နှစ်စီချမှတ်လိုက်ပါတယ်။ကြံတဲ့သူတွေကတော့အသက်မပြည့်သေးတဲ့ကလေးငယ်တွေဖြစ်တာကြောင့်လောလောဆယ်မှာလာဝကမှာပဲထိန်းသိမ်းထားတယ်လို့တောင်ကုန်းမြို့မရဲစခန်းကရဲရရှိတဦးကပြောပါတယ်။အကြောင်းဆုံးကိုတော့ကိုအောင်မြတ်သူပြောပြပေးပါရှင်
။ရခိုင်ပြည်နယ်တောင်ပိုင်းတောင်ကုန်းမြို့နယ်မှာပြီးခဲ့တဲ့ဒီဇင်ဘာလ22ရက်ကအထောက်ထားမဲ့နေကျော်ခီးသွားလာတဲ့မွတ်စလင်89ယောက်ကိုတောင်ကုန်းမြို့မရဲစခန်းကဖမ်းဆီးခဲ့ပြီးတော့အဲ့ဒီကတူကတော့ကားပေါ်မှာအသက်ရှူကြတာကြောင့်တည်ဆုံးနေတာတွေ့ရတယ်လို့ကိုယ်တိုင်ဖမ်းဆီးရမှာပါဝင်ခဲ့တဲ့ရဲရဲရှိသူကပြောပါတယ်။ဖမ်းဆီးထားတဲ့မွတ်စလင်33ဦးတွေက9ဦးကိုတော့လာအောက်ကဥပဒေပုံမှာ6နှစ်မြင်းဆောင်63နဲ့တောင်ကုန်းမြို့နယ်တရားရုံးကမနေ့ကထောင်တနည်းစီချမှတ်လိုက်တယ်လို့တောင်ကုန်းမြို့မှာရဲစခန်းကရဲရဲရှိသူကပြောပါတယ်
။အမင်းချတာက33ယောက်ပြ။တနည်းအဲ့ဒီဟိုထောက်ဆောင်ချက်မပါသေးတဲ့နေဂျူတော်လို့ပေါ့ဒီနေရာနဲ့ဒီနေရာ
မိမချပဲကြံတဲ့43ဟောင်းကတော့အသက်မပြည့်သေးတဲ့ကလေးငယ်တွေဖြစ်ပြီးတော့လက်ရှိမှာလာဘကထိန်းသိမ်းထားပြီးဘယ်လိုဆောင်ရွက်မလဲဆိုတာကိုမသိသေးဘူးလို့လည်းတောင်ကုန်းမြို့မှာရဲစခန်းကရဲရဲရှိရှိကဆက်ပြောပါတယ
်။အမင်းမချိုက်တဲ့လူတွေကတော့ကလေးငယ်တွေကအခုလာဘကကတော့ထိန်းသိမ်းထားတယ်ဗျ။အဲ့ဒါဘယ်လိုအမင်းချမယ်လို့ကျွန်တော်လေးလက်တလို့တော့မပြောတတ်သေးဘူး။
ထောက်ထားမဲ့မွတ်စလင်တွေကို6ဘိန်းနဲ့တည်ဆောင်လာတဲ့ရင်မောင်းနဲ့ရင်နောက်လိုက်ကိုတော့လူမောင်ကိုကူးမှုနဲ့တရားစွဲဆိုထားပါတယ်။ရခိုင်ပြည်နယ်အတွင်းမှာအသွာလာကန့်သက်ခံရတဲ့ရိုဟင်ဂျာတွေဟာသူတို့ရဲ့စာဝန်ညီရေးအတွက်ပြည်ပနိုင်ငံတွေစီကိုမကြာခဏဆိုလိုထွက်သွားဖို့ကြိုးစားလေးရှိပါတယ်။အခုလိုလူကုန်ကူးရရဲ့အကူအညီနဲ့တရားမဝင်ထွက်ခွာသူတွေကတချို့မြန်မာပိုင်နယ်ထံမှာဖမ်းခံရတာရှိသလိုအိန္ဒိယချင်းထိုင်းမလေးရှားစတဲ့နိုင်ငံတွေရဲ့ပိုင်နယ်တွေထဲမှာလည်းဖမ်းဆီးခံရတာမျိုးတွေရှိခဲ့ပါတယ်။2021ခုနှစ်အောက်တိုဘာလတုန်းကလည်းရခိုင်ပြည်နယ်ကနေဆက်လီနဲ့မလေးရှားဘက်ကိုတရားမဝင်သွားဖို့ကြိုးစားတဲ့ရိုဟင်ဂျာတွေကိုနှစ်ကြိမ်ဖမ်းမိခဲ့ရမှာစုစုပေါင်း100နီးပါးရှိခဲ့ပါတယ်။ဒါအပြင်နိုဝင်ဘာလ29ရက်နေ့ကလည်းလေစီပြည်သူ228ယောက်ပါဝင်တဲ့စစ်လေတစ်စီးကိုစစ်တွေမျိုးအနောင်မြောက်ဘက်ပင်လယ်ထဲမှာရေတပ်ကဖမ်းဆီးခဲ့ပါတယ်။အဲ့ဒီဖမ်းဆီးထားသူတွေကမွတ်စလင်109ဦးကိုလာကွာဥပဒေပုံမှန်73တင်းနဲ့မောင်တော်မျိုးနဲ့တရားရုံးကဒီဇင်ဘာလ14ရက်နေ့ကပဲထောင်ဒဏ်9နှစ်စီချမှတ်လိုက်ပြီးတော့ကျန်တဲ့အသက်17နှစ်အရွယ်ကလေးအယောက်80နဲ့အသက်10နှစ်အောက်ကလေး35ဦးကိုတော့မောင်တော်မျိုးနဲ့တရားရုံးကသတိပေးပြီးတော့ပြန်လွှတ်ပေးတယ်လို့သိရပါတယ်ခင်ဗျာ။
ကိုအောင်မြတ်သူပြပြပေးခဲ့တာဖြစ်ပါလေရှင်ဗုဒ္ဓဘူးညရဲ့တရင်ပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုံးလင့်ပေးမယ်ဒုတိယပိုင်းနိုင်ဝဲမှာတော့ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန္ဓာတွေဖြစ်တဲ့ဒေါက်တာတန့်စော်ရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ဦးကျော်စန္ဒာရဲ့မြမရေးသုံးသက်ချက်စတဲ့အပတ်စဉ်ခန္ဓာတွေကိုနားဆင်ရဖို့ရှိပါလေရှင် VOA American တန်ရဲ့ဗုဒ္ဓဘူးညမြမဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထောက်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါးရီအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှနားဆင်နိုင်ပါတယ်။
VOA မိတ်ကန်တန်ရဲ့2022ခုနှစ်ဒီဇင်ဘာလ29ရက်ဗုဒ္ဓဘူးညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အပတ်စဉ်ခန္ဓာအစီအစဉ်တွေမတိုင်ခင်မှာတော့အခုအရင်ဆုံးတခြားဂျိုဘော်ကနေကြောက်နမူနာတွေကိုဘယ်လိုယူမလဲဆိုတာတင်ပြထားတဲ့သတင်းဆောင်ပါးကိုတင်ဆက်ပေးကြပါမယ်။အာကာသယာဉ်မှုတွေကို ကမ္ဘာမြေပေါ်မှာတင်ဥရောပအာကာသအေဂျင်စီ ESA ကနေပြီးတော့တင်နန်းပေးနေတာဖြစ်ပါတယ်။ တရင်သုံးပတ်ကြာမြင့်မဲ့ဒီတင်နန်းမှာတော့အီတလီ၊ဂျာမနီနဲ့စပိန်နိုင်ငံတွေကိုအာကာသသူရဲကောင်းတွေပါဝင်ကြပြီးတော့နိုင်ငံတစ်ခုချင်းစီမှာကွင်းစင်းလေ့လာနေကြတာလည်းဖြစ်ပါတယ်။ AP
သတင်းဆောင်မကိုအခြေခံပြီးတော့ကိုအောင်မြတ်သူပြောပြပေးပါရှင်။ကမ္ဘာဂျိုဘော်ကနေမခွာပဲလနဲ့အင်ဂါဂျိုရီရဲ့မြေမျက်နှာသွင်ပြင်တွေကိုလေ့လာနေကြတာပါ။ဒါဟာဥရောပအာကာသအေဂျင်စီ ESA ကလုပ်တဲ့လေ့ကျင့်တင်နန်းတစ်ခုရဲ့ရည်ရွယ်ချက်လည်းဖြစ်ပါတယ်။ဒီစီဇန်ကိုပန်ဂျီယာလို့ခေါ်ပါတယ်။ ဒီ season ကနေတင်နန်းသားတွေကိုအနာဂတ်အာဂတ်ခီးစဉ်တွေအတွက်ကြောက်အမျိုးအစားနမူနာရွေးချယ်တာလို့ကိစ္စမျိုးတွေမှာအခြေခံနီးနာနယ်ဗဟုသုတတွေကိုပေးတာမျိုးပါ။ ESA အာဂတ်ယင်မှုတူလည်းဖြစ်တင်နန်းသားတူလည်းဖြစ်တဲ့အန်ဒီယာမွန်ဂျင်စင်ကတော့အခုလိုပြောပါတယ်။So
we bring all our backgrounds with us, our diverse backgrounds with us.
ဒါကြောင့်လည်းကျွန်တော်တို့ရဲ့အမျိုးစုံနဲ့နောက်ခံအတွေ့အကြုံတွေအားလုံးနဲ့စူးစိစောက်လုပ်နေတာဖြစ်ပြီး လာမယ့်အထူးတာဝန်တွေအတွက်အရေးကြီးတဲ့လက်ကျင့်ပစ္စည်းမှုတွေအားလုံးကျေကျေပြန့်ပြန့်လုပ်ဆောင်နေတာဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့လာပေါ်မှာပဲဖြစ်ဖြစ်အာကာသစခန်းမှာပဲဖြစ်ဖြစ်အခုလုပ်နေတာမျိုးကိုပဲလုပ်ဆောင်ကြရမှာမို့ပါ။ကျွန်တော်တို့အားလုံးသိပ္ပံဆိုင်ရာသုတေသနလုပ်နေကြတာမို့နည်းပညာပိုင်းအရာလဲအားလုံးတက်ကြွနားလည်ထားဖို့လိုပါတယ်။ဒါမှပဲအာကာသယင်ပေါ်မှာဖြစ်ဖြစ
မဲ့ လည်း သူတို့ တကယ် လုပ်ငန်း ခွင်ထဲ မှာ ကြာတော့ အထူး ကျွမ်းကျင် တွေ ကို အဓိက အကူအညီ ပေး ရမှာ ဖြစ် ပါတယ်
You know astronauts even though we're doing
သူတို့က သိပ္ပံ ဆိုင်ရာ အလုပ် တွေ လုပ် နေရတယ် ဆို ပေမဲ့ လည်း မြေပြင် မှာ ရှိ နေတဲ့ ကျွမ်းကျင် သူ ပညာ ရှင် တွေ ရဲ့ ခြေလက် မျက်လုံး တွေ သဘော မျိုး ပါ သူတို့ တွေ ရဲ့ ခြေလက် တွေ ကို ဆန့် ထုတ် ထား တဲ့ သဘော ပါ
ဒီလိချင်းမှုက 3 ပတ်ကြာ မြင့်မှာ ဖြစ် ပြီးတော့ အီတလီ ဂျာမနီ နဲ့ စပိန် နိုင်ငံ တွေ ပါဝင် ပါတယ် အာကသယင်မှုတွေ အာကသသိပ္ပံသမားတွေ အားလုံး theory ပိုင်း အတန်းတွေ ပြီးတာနဲ့ နိုင်ငံ တစ်ခုချင်းစီ မှာ ကွင်းစင်းလေးချင်း ကြရပါတယ် အီတလီ မှာ ဆိုရင် အနောက်မြောက်ဘက် တောင်တန်း တစ်ခု ဖြစ်တဲ့ Dolomite တောင်တန်း နေ့ စီကို သွားရောက်ခဲ့ ကြပြီးတော့ ဂျာမနီ မှာ ဆိုရင်လည်း လွန်ခဲ့တဲ့ နှစ်ပေါင်း 15 တန်းလောက်က ဥက္ကပြန် ကြာရောက်ခဲ့တဲ့ ဂျိုက်ခွက် တစ်ခု ဖြစ်တဲ့ Rice ဂျိုက်ခွက် စီကို သွားရောက်လေ့လာခဲ့ ကြပါတယ် နောက်ဆုံး မီးတောင် ဒေသ တစ်ခု ဖြစ်တဲ့ Lanzarote ရဲ့ Canary ကျွန်း ကိုလည်း သွားရောက် လည်ပတ် ကြပါတယ် အာကသခီးစဉ်တွေမစတင်မီမှာလာပေါ်မှာပဲဖြစ်ဖြစ်အင်္ဂါဂျိုပေါ်မှာပဲဖြစ်ဖြစ်ကျောင်းတမူနာတွေဘယ်နေရာကရယူမလဲဆိုတာပုံမှန်အားဖြင့်ကြိုတင်ဆုံးဖြတ်ချပေးမယ်လဲသူတို့ဖို့တော့ဒီသဏ္ဍာန်ပြီးနောက်ပိုင်းဘယ်နေရာကိုသွားရမလဲဆိုတာကိုမမျှော်မှန်းနိုင်သေးဘူးလို့မော်ဂျင်ဆန်ကဆိုပါတယ်စိတ်ဝင်စားတဲ့ပြတ်မှတ်ထားတဲ့နေရာတွေကဂျိုရီပေါ်မူတည်ပြီးတော့ကွဲပြားသလိုအဲ့
ကျွန်တော်တို့ရှာဖွေကြတာဖြစ်ပြီးအောက်ခံကြောက်တွေပေါ်ထွက်နေတဲ့အင်္ဂါဂျိုလည်းဖြစ်ခြင်းဖြစ်မယ်လဘောကအနေကျကြောက်တွေလည်းဖြစ်ခြင်းဖြစ်မယ်ချောကြောက်မျိုးမျိုးနဲ့အလားတူတွေလည်းဖြစ်နိုင်ပါတယ်နောက်ပိုင်းမှာဒီကြောက်တွေဘယ်လိုဖွဲ့စည်းထားတယ်လဲဆိုတာကိုနားလည်ဖို့ကြိုးစားကြတာမျိုးပါ
အကဒါရင်မှုရဲ့ပိုတော့ဂျိမ်းဘွန်လို့ကရိယာစမ်းစမ်းတွေကိုညှော်လင့်ချလို့မရပဲကိုကြည့်ကိုလည်းပဲကောက်ယူကြမှာပါ
It's a rock hammer and then
အတုံးဆောင်ကရိယာတွေရမှာကဘာပေါ်မှာတုံးတဲ့ပစ္စည်းတွေလိုပဲအနည်းဆုံးတော့တူတချောင်းမမလူတစ်ခုဒါမှမဟုတ်အက်စစ်တချို့ဖြစ်ခြင်းဖြစ်မှာပါတိတဲ့အတိုင်းပဲကြောက်စွန်းနမူနာတွေကိုပဲဖဲထုတ်ဖို့ကခမည်းရဲ့တူကမရှိမဖြစ်အဓိကကျတဲ့ပစ္စည်းဖြစ်ကောင်းဖြစ်လာမှာပါ
တင်ထဲမှာတကယ်ကိုအရှိတိုင်းမြင်ရမယ့်နီးပညာတွေကိုလည်းအသုံးပြုထားပါတယ်။ကရိယာတစ်ခုချင်းစီကိုလည်းတက်ဘလက်ပေါ်မှာတုံးလို့ရအောင်အထူးပုံစံပြုရေးဆွဲထားပါတယ်။ဒီနမူနာတွေကိုစုဆောင်ပြီးတာနဲ့အခြေခံစမ်းသပ်မှုတွေကိုလှုပ်ဆောင်ရမှာဖြစ်ပြီးတော့အချက်လက်တွေကိုလည်းနောက်ထပ်အသေးစိတ်လေးလာဖို့အတွက်ကဘာမြေကိုပေးပို့ရမှာဖြစ်ပါတယ်။အချက်လက်အားလုံးကိုစုဆောင်ပြီးတာနဲ့တပြိုင်နက်န
sampling purely for geology, then
ကျောင်းနမူနာတွေကရေမျက်နှာတွင်ပြင်တွေကိုလေ့လာဖို့တက်တက်ဆိုတော့က 8 ထဲလုံးလုံးချုံချုံထည့်သိမ်းသွားရပါမယ်ဒါပေမဲ့
Siwa Bera address or no, Namuna de Sigo, Tinkanagoga, Fatiriare, Kupion Yoshi Twaragani, Kagwebu Dwe, Potatare, Kagwari, Luabare, Fatiriarega, Dijan Namuna de Go, Sisiyama, a chair let go, show Twizy Bare, Darega, Ingajo Siga, Pomari La, Damamho, Kabamiga, Vela, Surabo.
Akuro di Agadaji Muria. Kabami Boma de me, but we be da saya, Namunari, Suzone, Trenjimugu, Kongo Yatabi. Dago Agadarema, Tapido, Nodaji, a don chalayo, mabe.
Kong yatu Pia Pigarabashi, the drinks of my abimara, a basin canary goes at it in Sapimava, Ujozan Aye, Yamaye, don't the Chamatangi, Jinzo, Lurune, Jamai, season good in Sapi Jamare. Sijo yoga with Nashin in the net, three dreamer, the jata, mamita on tainting bureau, three jaw chinzi, a chong yarigo, shang jimu, a yejibare, did rima ye lulune jama ye sizema, doctor tanzoga, miniami dimbiatara, nasimashin.
Sijo yoga canani are doing her. Tudema, Tudem Ninta, Tinja Lavi Suyen, Tudorigo Tika CCB, Yishi now said where Sujuri, Juliali Shielu, a Tudioga Tukusia went to Wukitu, Tadamo Jonang Apiovale.
Siju Yoga, Kanani are to Visura, Tika Apino, Tuya Kanako di, Pimba Winare, Sada Vilia Pare, Chudago, Tamandurilo, maintaining Nego. But tending and Jan Tuya Machura Nimani, Arago Sara Siju Yoga, Tidelu, Joja. ဒါကြောင့်မလို့ဆရာတို့ကဒီစီဂျိုယောဂတဲ့တယောက်ဒီအချို့တက်ကိုတာမန်လူခဲ့သူထိန်းသိမ်းထားဖို့လိုအပ်တယ်တကယ်၍သွေးထဲမှာချိုတတ်ဒီပုံမှန်ရှိတဲ့ပမာဏနဲ့ကြော်လွန်နေမယ်ဆိုလို့ရှိရင်ဘာဖြစ်လဲဆိုတော့ဒီပိုနေတဲ့အချို့တက်တွေညာနေတဲ့အချို့တက်တွေသွေးကြောနေရာတွေဖြစ်စီတယ်ဖြစ်စီတဲ့အခါမှာခန္ဓာကိုယ်ကလိုက်ပြီးတော့ပြန်ပြီးပြန်ရတယ်ပေါ့နော်အဲ့တော့ဖြစ်လိုက်ပြန်နို
ကျွန်တော်တို့ကနေပါတယ်တသရောတသနာဆိုတာအချိုတက်ဒီတာညာပြီးတော့နော်သတိလက်တာတို့နော်ဆေးုံတရားတာတို့ဖြစ်တာဒုမဟုတ်ရင်အချိုတက်ဒီတာနှိမ့်ကြပြီးတော့သတိလက်ပြီးဆေးုံရောက်တာဒါဒီဒုတိယဖြစ်ပေါ်လာတဲ့နောက်ဆက်တဲ့စိုးကျူးတွေပေါ့နော်အဲ့တော့ဒုတိယဖြစ်ပေါ်လာတဲ့နောက်ဆက်တဲ့စိုးကျူးကအသက်အန္တရာယ်ရှိတယ်ဒါပေမဲ့အဲဖြစ်တာတွေနေတယ်ပေါ့အများစုစီးလို့သမားတွေကတော့ရေရှည်နောက် ဘလို့နောက်ဆက်တဲ့စုကြုပ်အမျိုးမျိုးကိုကြုံတွေ့ခံစားကြရတာပါဘလို့နောက်ဆက်တဲ့စုကြုပ်တွေကိုကြုံတွေ့ခံစားရနိုင်ပါတယ်လို့မြင်ကြည့်တဲ့အခါဒေါက်တာအောင်မောင်ကျွန်နိုင်ကအခုလိုရှင်းပြပါရစေ။ဆီမဆရာပြောခဲ့သလိုတကူလုံးသွေးကြောတွေကျင်းသွားတဲ့အခါမှာဆရာတို့ကြာလိုက်ပိတ်ပေါ့နော်။အဲ့တော့ဦးနောက်ဆရာသွေးကြောတွေကျင်းပြီးပိတ်ဆိုရင်ဆရာတို့လေးဖြတ်တာဖြစ်တယ်။နောက်နှလုံးသွေ ကျောက်ကကြီးခိုက်ပျက်စီးပြီးတော့ကျောက်ကစီးရတဲ့မျက်စီတွေသွားတဲ့သူတွေကြောင့်ဂျင်းမြောင်းပြီးတော့ပြင်မယ်ဆိုရင်အမြင်အာရုံကိုထိခိုက်တယ်ဒီလိုနောက်ဆက်တွဲဆူတူခံစားရတယ်နော်စီကျူယောဂဝိဒါရှင်တွေအနေနဲ့သွေးတင်းကြတဲ့မမြင့်တက်အောင်ထိန်းသိမ်းထားနိုင်ရုံနဲ့မလုံလောက်ပဲသွေးကြောကျင်းစီတဲ့အကြောင်းအရာတွေကိုပါရှောင်ကျဉ်ကြရမှာပါသွေးကြောကျင်းတဲ့လက္ခဏာတွေတွေ့နေရပြီဆိုရင်လ ကျွန်တော်တို့ကတော့ဒီအချို့တဲ့တစ်ခုတည်းကိုထိန်းသိမ်းရုံနဲ့မလုံလောက်ဘူးဆိုတာတွေ့ရှိပါတယ်။ဒါကြောင့်မို့သွေးကြောကြည်ပြောင်းနိုင်တော့တခြားအခြေအနေတွေကိုလည်းဆရာတို့ကရှာဖွေပြီးတော့ကုသပေးဖို့လိုတယ်။နော်အဲ့ဒါတွေကပါဒီပါမှလည်းဆိုတော့ဒီသွေးထဲမှာအဆီများတဲ့ကိစ္စတွေရှိပါတယ်။သွေးတို့ရောဂါရှိတာတွေဖြစ်ရှိပါတယ်။ဆေးလိမ့်တောက်တုံးတာတွေရှိပါတယ်။နော်နောက်တကားဒီအထိုင်များတာတွေပ
ီရှောင်ကြည့်ရမယ်ဒီတူနောက်ဒီသွေးတိုးတန်တဲ့နီးတွေကိုရှောင်ကြည့်ရမယ်အစီကိုလည်းရှောင်ကြည့်ရမယ်ဆေးလေးတောက်တဲ့ဆိုရင်ဆေးလေးဖြတ်ရမယ်ပေါ့နော်ဒါတွေဒီရှောင်နဲ့တိုင်ပင်ပြီးတော့ဒီသွေးကြောချင်းမြောင်းနိုင်တဲ့အခြေအနေဒီအားလုံးကိုရှာဖွေပြီးတော့ကုသပေးမှသာလေနောက်ဆက်တွဲဆူတူတွေကိုကာကွယ်ရအောင်ပေါ့နော်ဒါလေးရာစီးကျိုးယောဂရှိတဲ့သူတိုင်းသိထားသင့်ပါတယ်။ဘာလို့လဲဆိုရင်ဆရာဝန်နဲ့တစ်ခေါက်ပြပြီးတဲ့အချိန်မှာသူတို့ကအဲနောက်ပိုင်းမှာချင်းဆူတဲ့စီကိုမလာပြစ်ပဲနဲ့စီးကျိုးထိန်းတဲ့ဆေးလေးကိုပဲသူကဆက်ပြီးတောက်နေတယ်။သွေးပေါင်ကြစီအစီကြစီဆိုအများစုကဆရာဝန်နဲ့မတွေ့မတောက်ကြတော့ဘူးပေါ့
ဒါဆိုလို့ရှိရင်စီချိုရဲ့နောက်ဆက်တွဲသေကြောခြင်းမြောင်းပိတ်ဆို့တာကိုအပြေဝကာကွယ်နိုင်မှာမဟုတ်တဲ့အတွက်ကြောင့်မလို့ဒီစီချိုဝေဒနာတွေတိုင်းဒီကိုဒီစီချိုတွေမကပဲနဲ့ကြံတဲ့နော်ယောဂတွေထိန်းသိမ်းတာလည်းအရေးကြီးတယ်စေတောက်ဖို့လည်းအရေးကြီးတယ်ဆိုတာသိဖို့လိုပါတယ်ပေါ့နော်အဲ့တော့ချုပ်မိပြန်ပြောမယ်ဆိုရင်စီချိုဝေဒနာတွေတယောက်ဒီနောက်ဆက်တွဲစိုးကြိုးတွေမဖြစ်အောင်စေ
ောင်ရွက်ပေးရမယ်အစီနဲ့အချို့ကိုလုံးဝစောင့်ရှောက်သင့်တယ်နောက်တစ်ခါသွေးတွင်းမှာဒီသွေးရိုးရှိလို့ရှိရင်သွေးရိုးကျစေတောက်ပြီးတော့ဒီသွေးရိုးအထင်းသိမ်းမျိုးကိုလိုတယ်နောက်ဆုံးအနေနဲ့တော့စိတ်ဖြစ်စည်းမှုကိုလျှော့ချပေးခြင်းအပြင်စီးကျို့ယောဂရဲ့နောက်ဆက်တွဲဆူကျို့တွေကိုပါဝင်နိုင်မှာဖြစ်ပါတယ်
စီကြောယောဂဝိညာဉ်ရှင်တွေအနေနဲ့သွေးရင်းတကြားတဲ့မမြင့်တက်အောင်ထိန်းသိမ်းပြီးသွေးကြောကျင်းစေတဲ့အကြောင်းအရာတွေကိုလည်းရှောင်ကျဉ်ဖို့အရေးကြီးတဲ့အကြောင်းသတင်းပေးလိုက်တာဖြစ်ပါတယ်ကျွန်တော်သက်သောပ
ါဒေါက်တာတန်းစောတင်ဆက်ပေးခဲ့တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်ကိုတင်ပြပေးကြပါတယ်ဒီသတင်းပတ်ရဲ့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်မှာတော့မကြခင်မှာကုံဆုံးတော့မဲ့2022ခုနှစ်အတွင်းမှာမြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေကိုခြုံငုံသုံးသက်ထားတာကိုနားဆင်ကြရမှာဖြစ်ပါတယ်။ကိုဝင်းခံပေါင်းနဲ့အတူဦးကျော်စံသားသုံးသက်ထားတာနားဆင်ပါရှင
်။ပရရှိနခာကုံဆုံးတော့မဲ့2021ဟာမြန်မာတိုင်းငံလုံးအတွက်မျော်လင့်အပ်တဲ့ဆရာအပြည့်အဝနဲ့ဆန်းသစ်လာခဲ့တဲ့နှစ်တစ်နှစ်ဆိုရင်မှားမယ်မဟုတ်ပါဘူး။2020နိုဝင်ဘာရွေးကောက်ပွဲမှာNLD ကတခဲနဲ့အနိုင်ရရှိခဲ့ပြီးတဲ့နောက်မြန်မာဒီမိုကရေစီဟာတဆင့်တိုးထိကုပ်ရခဲ့ပြီလို့မျှော်လင့်ယူဆနိုင်ွယ်ရှိခဲ့ပါတယ်။ဒီကောက်ပွဲမကျင်းပခဲ့ရတဲ့ဒေသတချို့နဲ့ဒီကောက်ပွဲအတွင်းအနာလက်ရှိ NLD ရဲ့လူရက်တွေဟာမျက်မျက်တရမရှိဘူးဆိုပြီးမကျေနပ်သူတွေနည်းနည်းရှိခဲ့ပေမဲ့ NLD ရဲ့တခဲနဲ့အောင်မြင်မှုကိုစောတကတက်ရင်ကျက်ထုတ်ဘူးဆိုလို့မရှိတော့ဆက်ပါခဲ့ပါတယ်။နိုင်ငံတကာဆုံးကြည့်အဖွဲ့တွေကလည်းဒီရွေးကောက်ပွဲကာလမှာအနေကျက်တချို့ရှိခဲ့ရဆိုတာကလွယ်ပြီးအပိသက်ရလက်ကတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တခဲနိုင်အောင်ပွဲအဖြစ်အစိမ့်မှပြုခဲ့ကြတာဖြစ်ပါတယ်။အလားတူသောပဲပြည်သူတွေသတိမထားခဲ့ကြတာတစ်ခုကတော့မကြမ်းမီအချိန်အတွင်းမှာမြန်မာဒီမိုကရေစီအလင်းရောင်ကိုအမှောင်တုကြီးဖုံးလွှမ်းတော့မယ်ဆိုတဲ့ကိစ္စပဲဖြစ်ပါတယ်။တနည်းပြောရင်မုံတိုင်းအကျိုးတိုက်ခတ်နေတဲ့လေပြည်လေညင်းကိုထိုးချင်းထိမြန်မာပြည်သူတွေဆူဆိုက်ပျော်မွေ့နေကြကြတော့ပဲလို့ဆိုရမှာဖြစ်ပါတယ
်ဒီလိုအောင်ပွဲခံလို့လက်ခုပ်တန်တွေမဆဲခင်မှာပဲဖေဖော်ဝါရီ၁ရက်နေ့မှာတော့ဗိုလ်ချုပ်မှုကြီးမေအောင်နိုင်ဟာရွေးကောက်ခံအရတအစိုးရအဖွဲ့ခေါင်းဆောင်ဒေါက်ဆန်းစုကြည်ပါဝင်အရတခေါင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းလိုက်ပါတယ်အဲ့ဒီမနေ့ပိုင်းမှာပဲစစ်တပ်ဟာဒုတိယသမ္မတဦးမြင့်စွေကိုယာယီသမ္မတဖြစ်ခံပြီးနိုင်ငံတော်အရေးပေါ်အခြေအနေကြီးညာခဲ့ပါတယ်အဲ့ဒီနောက်တမတော်ကောက်ဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမေအောင်နိုင်ကအာဏာလွှဲပြောင်းရယူခဲ့ပါတယ်အဲ့လိုနဲ့2021ခုနှစ်ဖေဖော်ဝါရီ၁ရက်နေ့ဟာလေမြမတမိုင်းမှာစံတစ်အာယူဖို့လုပ်နေတဲ့ဒီမိုကရေစီဒုတိယအကြိမ်ချုပ်ငင်းကြဆုံးရတဲ့နေ့အဖြစ်တမိုင်းဝင်သွားခဲ့ပါတော့တယ
်ဒီလိုရွေးကောက်ခံအစိုးရကိုဖယ်ရှားပြီးနိုင်ငံတော်သမ္မတအပါအဝင်အရသာအစိုးရအကြီးအကဲတွေကိုဖမ်းဆီးထိန်းသိမ်းလိုက်တာဟာဖွဲ့စည်းပုံနဲ့အညီလှုပ်ဆောင်ကြတာဖြစ်တယ်လို့စစ်တပ်ဘက်ကဘယ်လိုပင်အကြောင်းပြပြောဆိုခဲ့ပေမဲ့ပြည်သူလူထုကလက်မခံကြပါဘူးအနာသိမ့်ပြီးနောက်ရဲ့အနေငယ်အကြမှာပဲနိုင်ငံအနှံ့နေရာကွက်ကြားဆန္ဒပြမှုတွေစတင်ဖြစ်ပွားလာခဲ့ပါတယ်အနာသိန်းစီကောင်းဆောင်ကတော့ NLD နဲ့သိအစည်းမကတ်လာတဲ့တိုင်းရင်းသားနဲ့အရသာနိုင်ငံရေးသမားတချို့ကိုဒေါန်းခေါက်ရွေးပြီးနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဆိုတာဖွဲ့စည်းခဲ့ပါတယ်။ဒါဟာစီအစိုးရဆိုတဲ့ပုံရိပ်ကိုဖျက်ချင်လို့ဒီလိုအရသာတွေကိုထပ်သွင်းတာဖြစ်ဟန်ရှိပေမဲ့သူတို့ကိုလူတိုင်းကတော့စစ်ကောင်စီလို့သာခေါ်ဝေါ်သုံးနေကြတာတွေ့ရပါတယ်။တကယ်တော့ဒီလိုစစ်တပ်ကအနာသိန်းရဲ့အချိန်ဟာမကြခင်စွတ်တော်စစ်ခေါ်ယူကျင်းပါတော့မယ့်အချိန်ဖြစ်နေတဲ့အတွက်ဒီကောက်ခံကိုယ်စားလှယ်တွေအလုံးလူတို့ဟာနေပြည်တော်မှာစုရုံးရောက်ရှိနေကြရပြီဖြစ်ပါတယ်။အနာသိန်းစစ်တပ်ကလွှတ်တော်ကိုမခေါ်ယူဘဲထားရှိနေခြင်းဖေဖော်ဝါရီ9ရက်နေ့မှာတော့ဒီကောက်ခံလွှတ်တော်ကိုယ်စားလှယ်တချို့က ပြည်ထောင်စုထွတ်တော်ကိုစားပြုကော်မတီ CRPH ကိုဖွဲ့စည်းလိုက်ကြပါတယ
်ရန်ကုန်မြို့လမ်းမတွေပေါ်ကိုထောင်တောင်းချီတဲ့ပြည်သူတွေထွက်လာကြပြီးစစ်အာဏာသိမ်းမှုကန့်ကွက်ပွဲရှေ့ဟုံလည်းမြင်လာပါတယ်စစ်တပ်ကလည်းမြို့နယ်တချို့မှာစစ်အုပ်ချုပ်ရေးကြီးညာပြီးဆန္ဒပြလူအုပ်ကိုစတင်နှိမ်နင်းပါတော့တယ်အဲ့နောက်အာဏာသိမ်းမှုစတင်ဆန္ဒပြသူတွေအချင်းချင်းဆက်သွယ်နှိမ့်နိုင်တာကိုဟန်တာတဲ့အနေနဲ့အင်တာနက်ဖြတ်တောက်တာတွေလုပ်ခဲ့ပါတယ်စစ်ကောင်းဆောင်တွေရုံးဆိုင်နေထိုင်ကြတဲ့နေပြည်တော်ကလူထုဆန္ဒပြပွဲကိုပြစ်ခတ်နှိမ့်နေတဲ့အတွက်မတ်များသွဲသွဲခိုင်ဟာစစ်အာဏာသိမ်းပြီးပထမအဦးဆုံးအသက်ဆုံးရှုံးရသူဖြစ်ခဲ့ပါတယ်အဲ့နောက်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်ဖေဖော်ဝါရီ28ရက်နေ့မှာ18ဦးမတ်လ28ရက်နေ့မှာ38ဦးစသဖြင့်ဆန္ဒပြပြည်သူတွေတေဆုံးရမှုဟာတစ်ချိန်တက်တစ်ချိန်ပိုပြီးများပြားလာပါတော့တယ်တည်ဆုံးရသူအခြေအတွက်ဘလောက်ရှိလာပြီဆိုတာနိုင်ငံရေးသမားများကူညီဆောင်ရှောက်ရေးဖွဲ့ AAPP ကတောက်လျှောက်စီးရင်ပြုစုထုတ်ပြန်ခဲ့ပေမဲ့အာဏာသိမ်းစစ်ကောင်စီကတော့ဒါအခြေကားပြောဆိုထားကြတာဖြစ်တယ်လို့ဆိုပါတယ်မလာပြမလာဝဲရောက်ချိန်မှာအာနာသိစစ်တပ်ဟာလွတ်လပ်တဲ့မီဒီယာတွေကိုစတင်နှိပ်ကွပ်လာပါတယ်။မီဒီယာသမားချို့ဖန်စီထိမ့်သိမ်းခံရပြီးတချို့လည်းပြည်ပကိုထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။ဒီတော့အတွင်းမှာပဲစစ်ရုံအလုံးယုံတချို့လည်းမီရှိုခံခဲ့ရပါတယ်။ညညစွာဆန္ဒဖော်ထုတ်သူတွေကိုအာနာသိစစ်ကောင်စီကအင်အားအလုံးယုံသုံးပစ်ခတ်နှိမ်နင်းတဲ့အတွက်နိုင်ငံတကာရှုံချပြောဆိုမှုတွေလည်းများပြားရှိလာပါတယ်။မလာ18ရက်နေ့မှာတော့ CRPH ကပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီဟာရခိုင် NLD အစိုးရလက်ထက်ကတိုင်းဒေသလက်နက်ကိုင်အင်အားစုတွေပေါ်မတရားသိမ်းဖြစ်ကြေညာထားတာကိုပယ်ဖျက်လိုက်ပါတယ်
။မြန်မာစစ်တပ်ကတပ်မတော်နေ့လို့သတ်မှတ်ထားတဲ့မလာ28ရက်နေ့မှာပုံမှန်လိုပဲစီးပြအခမ်းအနားတွေကိုကျင်းပခဲ့ပေမဲ့နိုင်ငံတော်ကန့်ကွက်ဆန္ဒပြမှုတွေလွန်စွာများပြားခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်အနည်းဆုံးမြို့နယ်ပေါင်း20မှာတည်ဆုံရသူ106ဦးရှိခဲ့ပါတယ်ဒီစီးပြအခမ်းအနားကိုနိုင်ငံသားနိုင်ငံတွေအများအပြားသတိမှောက်ခဲ့ကြပြီးမဲ့ရုရှားနဲ့အိန္ဒိယအပါအဝင်၈နိုင်ငံသံတမန်တွေတက်ရောက်ခဲ့ကြပါတယ်အဲ့ဒီအခမ်းအနားမှာအထူးခြားဆုံးအစည်းအဝေးကတော့ရုရှားနိုင်ငံဒုတိယကာကွယ်ရေးဝန်ကြီးအလက်ဇန္ဒားဖူမင်းလည်းဖြစ်ပါတယ်သူဟာစစ်တပ်အာဏာသိမ်းပြီးနောက်မြန်မာနိုင်ငံကိုပထမဦးဆုံးလာရောက်တဲ့အစ်အမြင့်ဆုံးနိုင်ငံသားအစိုးရအဲ့ဒယ်လည်းဖြစ်ပါတယ်စစ်ကောင်စီကတော့ဒီဒုဝန်ကြီးကိုနိုင်ငံတော်အကြီးအကဲတယောက်လိုကိုစိုးနီခင်းကျူဆူခဲ့ပြီးဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကိုယ်တိုင်စုတစိတ်တွေချီးမြှင့်ခဲ့ပါတယ်ရုရှားနိုင်ငံကလည်းစစ်မှန်တဲ့မိတ်ဆွေဖြစ်တယ်လို့သူ့မင်းကွန်းမှာချီးကျူးပြောကြားသွားခဲ့ပါတယ်ဧပြီလ3ပိုင်းမှာတော့ CRPH က2008ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းကြောင်းကြေညာပြီး Federal Democracy ပဋိညာဉ်ကိုထုတ်ပြန်ခဲ့ပါတယ်။အဲ့နောက်ဧပြီလ10ရက်နေ့မှာပုဂ္ဂိုလ်ဆန္ဒပြလူအုပ်ကိုစစ်ကောင်စီလုံခြုံရေးတွေပြစ်ခတ်တဲ့အတွက်လူပေါင်း80ကျော်တေဆုံးရပြန်ပါတယ်။ CRPH ဘက်ကတော့ဧပြီလ16ရက်နေ့မှာ NUG ခေါ်အမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းလိုက်ပါတယ်။
ဒီလိုနိုင်ငံရေးပြည်ပခလိုင်းတဘိုးမြင့်မားလာတဲ့အတွက်ကိုဗစ်ကာယောဂါကြောင့်ထိခိုက်ကျဆင်းနေရတဲ့မြမစီးပွားရေးလည်းထပ်မံကျဆင်းသွားခဲ့ပါတယ်။လမ်းမထွက်ဆန္ဒပြမှုတွေအပြင်နိုင်ငံဝန်ထမ်းတွေရဲ့ CDM ကအာဏာဖီဆိုင်ရေးလှုပ်ရှားမှုကလည်းအာဏာသိမ်းစစ်ကောင်စီကိုအတော်လေးအကြမ်းရိုက်စေခဲ့တယ်လို့အထူးဖြင့်ဆေးဘက်ပညာရေးဘက်ဝန်ထမ်းတွေရဲ့အာဏာဖီဆိုင်မှုကြောင့်ပြည်သူလူထုအဖို့ကျန်းမာရေးပညာရေးတွေအများကြီးထိခိုက်ခဲ့ပါတယ်။ထိုင်းနိုင်ငံအမန်တာကော်ပိုရေးရှင်းကတည်ဆောက်မဲ့ဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့စက်မှုစုံတည်ဆောက်ရေးစီမံကိန်းဂျပန်ဆူဇူကီကားထုတ်လုပ်မှုတို့ရပ်ဆိုင်းသွားခဲ့သလိုရန်ကုန်အစုရှယ်ယာရောင်းဝယ်ရေးဈေးကွက်လည်းအလုံးမဖြစ်တော့ပါဘူး။နော်ဝေးခြေဆိုင်တယ်လီနော့ဆက်သွယ်ရေးကုမ္ပဏီဟာသူတို့လုပ်ငန်းကိုရောင်းပြီးမြန်မာနိုင်ငံကထွက်ခွာသွားခဲ့ပါတယ်။မြန်မာအင်းဒီချင်းနိုင်ငံတို့ကိုဖွံ့ဖြိုးရေးလမ်းကြောင်းအပေါ်တင်ပေးခဲ့တဲ့အထက်ချုပ်လုပ်ငန်းမျိုးဟာလည်းအစကစက်ရုံပေါင်း900ကျော်ရှိလာခဲ့ပြီးမှတဝက်ခန့်ပိတ်သွားခဲ့ရပြီးဝန်ထမ်းများပြားအလုပ်လက်မဲ့ဖြစ်ကုန်ကြပါတယ်။အလားတူပဲမြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းကြီးဖြစ်တဲ့ဥပိုင်ကုမ္ပဏီနဲ့ပူးတွဲလုပ်ကိုင်နေတဲ့နိုင်ငံခြားကုမ္ပဏီတွေလည်းအဆက်အသွယ်ပြတ်တောက်ခဲ့ကြပါတယ်
။ The US government is taking steps to prevent the generals from improperly having access to the $1 billion in Burmese government funds held in the United States.
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့မြန်မာအစိုးရရဲ့အနှံငွေဒေါ်လာ1ဘီလီယံကိုထိန်းချုပ်ဖို့ဆုံးဖြတ်ပြီးစစ်ကောင်စီဝင်တွေသူတို့ရဲ့မိသားစုဝင်တွေနဲ့ပတ်သက်တဲ့လုပ်ငန်းတွေကိုပြစ်မှတ်ထားတန်ခတ်ဖို့အမိန့်ချမှတ်ခဲ့ပါတယ်
ဆရာနာသင်ပိုင်းမှုကိုဒီမိုကရေစီနိုင်ငံတွေကအပြင်းထန်ဆုတ်ချဝေဖန်ခဲ့ကြပြီမဲ့မြန်မာအင်ဂျင်နီယာဖြစ်ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တယ်လို့လည်းကြွေးကြော်နေတဲ့အိန္ဒိယနိုင်ငံကတော့တရုတ်နိုင်ငံလိုပဲဆရာနာသင်ရဲ့အတွက်စင်မကောင်းဖြစ်ကြောင်းမျှသာကြေညာခဲ့ပါတယ်။အခုနောက်ဆုံးမှာဆိုရင်အိန္ဒိယဟာမြန်မာစစ်ကောင်စီနဲ့ထိတွေ့ဆက်ဆံမှုပြုလုပ်လာတာကိုတော့တွေ့နေရပါတယ်။ Consensus ခေါ်အများသဘောတူညီမှုအရဆုံးဖြတ်မယ်အဖွဲ့ဝင်တွေရဲ့ပြည်တွင်းရေးဝင်မဆွဲဖူးလို့မူချမှတ်ထားတဲ့အာဆီယံခေါ်အစ်တောင်အခြားနိုင်ငံများအသင်းကတော့ဒီအရေးမှာအဓိကဥဆောင်ဖြစ်ရှင်းရမယ့်အနေအထားကိုရောက်ရှိလာခဲ့ပါတယ်။ဒါကြောင့်လဲဧပြီ24ရက်နေ့မှာမြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်စီဖိတ်ခေါ်ပြီးအာဆီယံရဲ့မူငါးချက်ပါရှိတဲ့သဘောတူညီချက်ကိုပြရခဲ့ပါတယ်။အဲ့ဒီထဲမှာစစ်ကောင်စီအပေါ်အမှန်တကယ်ထိရောက်နိုင်တဲ့တောင်းဆိုချက်တွေမပါရှိပဲနှစ်ဖက်စလုံးကအကြမ်းဖက်မှုတွေကိုဆော့ချရမယ်ဆိုတာကိုသာတောင်းဆိုထားတဲ့အတွက်တက်ကြွလှုပ်ရှားသူတချို့ကအာမလူအာမရဖြစ်ခဲ့ကြပါတယ်ထူစင်ကအာဆီယံအလှကျဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့ဒုတိယနိုင်ငံသားရေးဝန်ကြီးလာရောက်ရေးကိစ္စဟာလဲဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်မရနိုင်ဘူးဆိုတဲ့အကြောင်းကြောင့်ပြည့်ပြည့်သွားခဲ့ပါတယ်အခုခါမှာတော့အာဆီယံအလှကျဥက္ကဋ္ဌတောင်းဟာကမ္ဘောဒီးယားနိုင်ငံလက်ထက်ကိုရောက်သွားပါပြီ။ကမ္ဘောဒီးယားကတော့မြန်မာစစ်ကောင်စီပေါ်သဘောထားပြော့ပြောင်းလိုဟန်ရှိနေပါတယ်။ဝန်ကြီးချုပ်ဟွန်ဆန်းကိုရိုင်လာမယ့်နှစ် January မှာမြန်မာနိုင်ငံကိုသွားအောင်မယ်လို့ပြောကြားနေပါလေ
။中方真诚的希望缅甸的各党各派从国家和民族
မြန်မာနိုင်ငံမှာစစ်ပွဲရေးအရာရောမဟာဗျူဟာအရာပါအများဆုံးစိတ်ဝင်စားတဲ့တရုတ်နိုင်ငံဟာလည်းဒီအရေးကိုမွေမသေးဒုံမချိုးကြိုက်တွယ်ဖို့အားထုတ်နေတာတွေ့ရပါတယ်။အာဆီယံကိုရှေ့ရန်တင်ထားပြီးကိုယ်တိုင်ပြောဆိုညှိနှိုင်းပေးမဲ့လာလာတော့မတွေ့ရပါဘူး။အလားတူပဲစစ်ကောင်စီရဲ့လုပ်ရက်ကိုပြက်ပြက်သားသားထောက်ခံအားပေးတာမျိုးလည်းမတွေ့ရပါဘူး။ဒီချိန်မှာမြန်မာစစ်ကောင်စီအတွက်အဓိကအားထားရဟာရုရှားနိုင်ငံဖြစ်လာခဲ့ပါတယ်။တကယ်တော့ရုရှားဟာအရှေ့တောင်အာရှဒေသကိုမဟာဗျူဟာအရအစိတ်ဝင်စားနေခဲ့တာပါ။ဒါကြောင့်မြန်မာစစ်တပ်ကိုလက်နက်ရောင်းချတာမြန်မာစစ်သားတွေကိုခေါ်ယူလေ့ကျင့်ပေးတာတွေလုပ်နေခဲ့တာပါ။မြန်မာစစ်တပ်ကလည်းတရုတ်နိုင်ငံအပေါ်မိခိုနေရတဲ့အဖြစ်ကိုပြောင်းလဲပစ်ချင်နေတာပါအခုအာရာသိမ်းပြီးနောက်ပိုင်းမှာတော့စစ်ကောင်စီကြီးကဗိုလ်ချုပ်မှုကြီးမေအောင်လှိုင်ဟာအိန္ဒိယတရုတ်ကိုမတွားပဲရုရှားကိုအရင်တွားရောက်ခဲ့ပါတယ်ရုရှားအစိုးရကသူ့ကိုနိုင်ငံတော်အကြီးအကဲတယောက်လို့မဆက်ဆံခဲ့ပေမဲ့တန်မိုးကြီးတဲ့လက်နက်ဖောက်တဲ့တယောက်လို့တော့ဆက်ဆံခဲ့ပါတယ်ရုရှားကပြန်ရောက်ပြီးတလားလောက်ကြာမှာတော့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ဟာဂျားပြတ်အစိုးရဖွဲ့စည်းပြီးသူ့ကိုယ်သူဝန်ကြီးချုပ်ခန့်လိုက်ပါတယ်ကုလသမဂ္ဂကတော့စစ်အာဏာသိမ်းတာကိုလက်မခံစစ်ကောင်စီရဲ့အကြမ်းဖက်နှိပ်စက်မှုတွေကိုရှုတ်ချစစ်ပေးရှောင်တွေအတွက်စာနာမှုအကူအညီပေးတို့ကလွဲပြီးကိုတိလက်ရောက်လှုံ့ဆော်နိုင်မဲ့အခြေအနေမတွေ့ရပါဘူး။ဒါပေမဲ့တစ်ဖက်မှာလည်းစစ်ကောင်စီကအငြင်းန်းကိုယ်စားလှယ်ကိုလက်မခံပဲ NUG ကိုတစ်ဆာခံတဲ့ NLD ဆိုရလက်ထက်ကခန့်အပ်ထားတဲ့ဥကြော်မိုးထုံးကိုဆက်ပြီးလက်ခံထားတာတွေ့ရပါတယ
်။ဆီယနာသင်ခံလိုက်ရတဲ့အတွက်အပြင်းထန်ဆုံးနာကြီးခံပြင်းကြသူတွေကတော့မျိုးဆက်သစ်လူငယ်တွေပဲဖြစ်ပါတယ်။ Generation Z လို့ခေါ်တဲ့ဒီလူငယ်တွေဟာလမ်းပေါ်ထွက်ကန့်ကွက်ဆန္ဒပြရင်းကြဆုံသွားရတဲ့အထက်မှာအများဆုံးပဲဖြစ်ပါတယ်။မျိုးပေါ်မှာအကြမ်းမဖက်ဆန္ဒပြဖော်ထုတ်ရုံနဲ့ဘာမှဖြစ်မလာနိုင်တော့ဘူးဆိုတာကိုသဘောပေါက်သွားပြီးတဲ့နောက်မှာတော့ဒီလူငယ်တွေဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစီကိုသွားရောက်စစ်ပညာသင်ယူကြပါတယ်။ပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုဒေသလိုက်ဖွဲ့စည်းပြီးစစ်ကောင်စီရဲ့လူမျိုးရေးတပ်ဖွဲ့တွေကိုရင်ဆိုင်လာကြပါတယ်
။အခုအဲ့တော့ကြောက်အခုလောဆယ်ကျွန်တော်ပင်ရလာတင်လဲ။ဒီနေ့ချင်းကြရင်ကျွန်တော်ကခြေတောင်ကိုထွက်ရမယ်။ကျွန်တော်ကအသက်ပေးဖို့လည်းဝင်မလေးပါဘူး။
ဒီနေ့မှရှေ့ကိုအစရံမုံတီးပြီးပေါ့နော်။ညီမတို့မုံတီးတဲ့အတွက်ညီမတို့ကတော့ဘလို့ပဲဖြစ်ဒီဆင်းရနာရှေ့ကိုတိုက်ပြန်အမြင့်ကနေပြီးတော့တိုက်ဖြတ်မှာပေါ့နော်။ဒီတော်လိုင်းမအောင်မြင်ရှင်းရတော့ညီမတို့ဆက်ပြီးတော့စ조사နေဦးမှာပဲဒီ
အာနာရှင်ရဲ့အမွေစိုးကိုနောက်မျိုးဆက်တွေကိုလက်စစ်ကံမှုပေါ့နော်အဲ့ဒီနေသားကျွန်တော်တို့အပြစ်မခံနိုင်တော့ကျွန်တော်တို့မျိုးဆက်နဲ့ကျွန်တော်တို့နိုင်ငံကိုကျွန်တော်တို့ကကောင်းစားစေချင်တယ်တိုးတက်စေချင်တယ
် NUG အစိုးရရဲ့ယာယီသမရလာရှိလာကလည်းစစ်ကောင်စီကိုတော်လှန်တိုက်ခိုက်ကြဖို့ပြည်သူတရားလုံးကိုဆော်တဲ့စစ်ကျင်ညာချက်တစ်စုံကို September 9ရက်နေ့မှာထုတ်ပြန်လိုက်ပါတယ
်တင်းဒီနေ့ September 9ရက်တော်သလင်းလာဆန်းရက်နေ့မှာဆက်ရွေးစစ်အာဏာရှင်ဆန့်ကျင်ရေးဤသူတို့၏ခုတ်ခန့်တွန်းလှန်စစ်သည်စတင်နေပြီဖြစ်တယ်။
တိုင်းသားလက်နက်ကိုင်အဖွဲ့တွေကလည်းဒေသကာကွယ်ရေးတပ်ဖွဲ့တွေကအပိတ်သလိုတချို့အင်အားစုတွေဟာဆိုရင်သူတို့ကိုယ်တိုင်စီရေးအချိန်နှိမ့်လာတာတွေ့ရပါတယ်။ ယခင်ဥပဒေစိတ်အစိုးရလက်ထက်ကချုပ်ဆိုခဲ့တဲ့ MCA ခေါ်အပြည့်အဝသဘောတူညီချက်ဟာလည်းပြည့်ပြည့်စလောက်ဖြစ်သွားခဲ့ပါပြီ။ဒီအခြေအနေကိုပြည်တွင်းစစ်အခြေအနေပဲလို့သုံးသပ်သူတော်တော်များများကမှတ်ချက်ချနိုင်ကြပါတယ
်။အခု2021ကုန်ဆုံးလူအခြေအနေမှာတော့လက်နက်ကင်တိုက်ပွဲတွေအချိန်ပိုမြင့်လာတာတွေ့ရပါတယ်။သူတို့ပြင်အပြည့်ရအဖွဲ့တွေကအင်အားအကြီးဆုံးနဲ့အဓိကကျတဲ့ KNU ကအမျိုးသားစီယုံနဲ့စစ်ကောင်စီကြားတိုက်ပွဲတွေဟာချိနဲ့နေတဲ့အပြည့်ရသဘောတူညီချက်ကိုလုံးဝပြတ်ပြဲတော့မဲ့အခြေအနေစိုက်စေပါတယ်ဒီလိုတိုင်းသားလက်နက်ကိုင်တွေနဲ့လက်တွဲတိုက်ခိုက်နေတဲ့ PDF တွေရဲ့လှုပ်ရှားမှုတွေကိုလည်းပုံမမြင်တွေ့လာပါတယ်သူတို့အနေနဲ့ဖောင်ဖြတ်ခဲ့ပြီးဖြစ်တဲ့အတွက်နောက်ပြန်လှည့်စရာအကြောင်းမမြင်သလိုဆွေးနွေးစစ်ဆက်အဖြေရှာရေးကိုပယ်ချထားတဲ့စစ်ကောင်စီအနေနဲ့လည်းဆက်ပြီးအင်အားသုံးဖြိုခွင်းသွားပွေလာမြင်တယ်လို့အကဲခတ်တွေကသုံးသပ်နေကြပါတယ
်စစ်ကောင်စီဟာအနာသိမ့်ပြီးသားကတော့တစ်နှစ်ကြာမှရွေးကောက်ပွဲကျင်းပပြီးအနိုင်ရတဲ့ပါတီကိုအနာလွှဲပစ်မယ်လို့ကြေညာခဲ့ပေမဲ့အခုအခါမှာတော့နောက်တစ်နှစ်ထပ်တိုးပြီးနှစ်နှစ်ကြာ2023မှာရွေးကောက်ပွဲကျင်းပပြီးမယ်လို့ပြောလာကြပါတယ်ရွေးကောက်ပွဲကော်မရှင်အစ်ကိုဖွဲ့စည်းပြီးကောင်ဆန်းစုကြည်အပါဝင် NLD ခေါင်းဆောင်တွေကိုရွေးကောက်ပွဲမသမာမှုအပါအဝင်စွဲချက်များစွာနဲ့အမှုဖွင့်စစ်ဆေးနေပါတယ်သူတို့ကိုရွေးကောက်ပွဲမှာဝင်မပြိုင်စည်းခြင်းလို့ဒီလိုရက်ကိုလောက်တာဖြစ်တယ်ဆိုပြီးသုံးသပ်သူတွေကမှတ်ချက်ချကြပါတယ်ချုပ်ပြောရင်တော့ဆိုရရှင်များခင်ဗျာမြန်မာနိုင်ငံတွင်နိုင်ငံရေးစီရေးပဋိပက္ခတွေရောက်လာမယ့်2022မှာလဲစီးပွားရေးလူမှုရေးဆင်းရဲနှိမ်ကြပြီးပြည်သူတွေအခက်ဒုက္ခရောက်ကြရလေဦးမလားဆိုတာဒီလိုနှစ်သက်ကူပျော်ရွှင်နေရမယ့်အချိန်မှာလူတိုင်းစိုးရိမ်မကင်းဖြစ်နေကြတယ်ဆိုရင်မှတ်မယ်မဟုတ်ကြောင်းပါခင်ဗျာ
2021ခုနှစ်မြန်မာနိုင်ငံအတွင်းကအဖြစ်အပျက်တွေကိုခြုံငုံသုံးသပ်ထားတဲ့ဥကြော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီသတင်းပတ်ရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOA ကနေထုတ်လင်းခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့အီးမေးလ်လိပ်စာ bami@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုက်တလှည့်ပြောပြပေးပါရှင်။
တရားပြည်နယ်ဖူးဆိုးမြို့နယ်အတွင်းကလေးငယ်လေးဦးနဲ့ Save the Children အဖွဲ့ကဝန်ထမ်း2ဦးအပါအဝင်လူ35ဦးထဲမှနေဒီဇင်ဘာလ24ရက်နေ့ကမိရှုတပ်ဖြတ်ခံရတဲ့ဖြစ်အတွက်တုံးလုံးအားအသင့်ပြီးစိတ်မကောင်းဖြစ်ရတဲ့အကြောင်း UNICEF ကုလသမဂ္ဂကလေးငယ်ရမုံငွေအဖွဲ့ကမနေ့ဒီဇင်ဘာလ28ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ယုံကြည်ရတဲ့သတင်းတွေအရအဲ့ဒီတည်ဆုံးသွားသူ35ယောက်ထဲမှာအသက်18နှစ်အရွယ်အမျိုးသားလူငယ်တဦးဆက်ကြောတဲ့အရွယ်အမျိုးသမီးငယ်တဦးနဲ့အသက်9နှစ်နဲ့6နှစ်အကြားကြားမကောကောပြပြမသိရသေးတဲ့ကလေးငယ်တဦးတို့လည်းပါဝင်တယ်လို့ UNICEF ကြေညာချက်မှာဖော်ပြပါတယ်။ဟောင်ကောင်ကဒီမိုကရေစီလိုလားတဲ့ online media Stan News ကိုယာချီတဲ့ဟောင်ကောင်အမျိုးသားလူညုံရေးရဲတပ်ဖွဲ့ကဗုဒ္ဓဟူးနေ့မှာဝင်ရောက်စီးနင်းခဲ့ပါတယ်။အကြီးတန်းဝန်ထမ်းတွေအပါအဝင်လူ6ယောက်ကိုစူပူလုံဆော့အောင်ပူးပေါင်းကြံစီထုတ်ဝေမှုနဲ့ဖမ်းဆီးလိုက်ပါတယ်။ထိုင်ဝမ်ကလွတ်လပ်ရေးကိုဦးတည်တဲ့လောက်ရတဲ့လောက်လာမယ်ဆိုရင်တရုတ်နိုင်ငံအနေနဲ့ပြင်းထန်တဲ့တုံ့ပြန်မှုတွေဆောင်ရွက်သွားမယ်လို့တရုတ်အရာရှိတွေကဒီကနေ့ဘေကျင်းမြို့မှာပြောကြားလိုက်ပါတယ်။ဒါအပြင်ထိုင်ဝမ်ဘက်ကရန်စတဲ့လောက်ရတဲ့နဲ့ဒီကိစ္စမှာပြည်ပရဲ့ဝင်ရောက်ဆက်ဖက်မှုတွေဟာလည်းရှင်းနေတွင်ပိုတိုးလာနိုင်တယ်လို့ပြောပါတယ်ခင်ဗျ။တိဘက်ကမ်ဒရာဂိုဒေတာပြည်သူတွေနဲ့သွေးဆွညီညွတ်ရေးအထိမ်းအမှတ်အဖြစ်နဲ့အိန္ဒိယနိုင်ငံမြောက်ပိုင်းတရမ်ဆလာမြို့မှာအင်္ဂါနေ့ကဖြောင်းနိုင်ထွန်းကြီးချီတပွဲတရားကိုကျင်းပခဲ့ပါတယ်။ကျောင်းနေဘာသာရေးအဆောက်အုံနေနဲ့မကြသေးမီက69ဘီအမြင့်ဗုဒ္ဓရုပ်ပွားတော်တစ်စုဖြစ်ရှိခဲ့တာတွေကိုဆန္ဒပြသူတွေကရှုံချခဲ့ကြပါတယ်ခင်ဗျ။အမေရိကန်နဲ့ရုရှားနိုင်ငံတို့ဇန်နဝါရီလအတွင်းတွေ့ဆုံမှုရှိပြီးနျူကလ িয়ার အရေးနဲ့ရုရှားယူကရိန်းနဲ့ဆက်မဖြစ်နေတဲ့တင်းမာမှုတွေကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျ။
ဒီဇင်ဘာလ29ရက်ဗုဒ္ဓပူဇော်ရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကနန်းလောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ PJ Elias နဲ့ Nashwan Khalil တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အတန်းကနေအခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 17:00 နာရီထိတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ချမ်းသာဘေးပြာဝေးကွာလို့လူရဆန္ဒပြကြပါစေရှင်။
This program has come to you from the Voice of America, Washington.